ဆောင်အောင်ကျူပါတော့တာမယ်ဆိုတဲ့အပိုင်းကိုပြောတင်ဆင်ထားပြီးဖြစ်ပါတယ်နော်အဲ့ဒီရှင်းလင်းချက်ကိုမပြောမီဒီမှာအကြောင်းဥပဒေမီအပြင်ဆိုတာလေးကိုနည်းနည်းလေးတော့သဘောပေါက်အောင်ရှင်းပြဖို့လိုလိမ့်မယ်ရှင်းနေယုတ်တရားနဲ့ညတဲ့ကယောဂီရဲ့အသိဉာဏ်မှာတခါတည်းရန်သိချင်းချတယ်တခါတည်းရန်ကောင်းကောင်းမသိမချဖြစ်တယ်သူ့နေရင်ပဲနဲ့ခုဒါလေးပါရှိနေတဲ့ယောဂီများဒါလေးပါမှာတခါတည်းရှိနေလို့တော်တော်လေးသင်္ချာနေရတယ်တခါတည်းဒါလေးပါတွေကမသိမချဖြစ်တယ်ဖြစ်သွားတယ်အဲ့ဒီပုံစံသဘောမျိုးပဲသူဒီယုတ်တရားနဲ့ညက်တဲ့ဆိုသူပတ်သက်တဲ့အပိုင်းမှာတခါတည်းရန်သမာဓိဆွမ်းအားကထက်လာပြီဆိုလို့ရှိရင်ယုတ်တရားနဲ့ညက်တဲ့ဆိုသိပြီးသင်္ချာထားတယ်တခါတည်းသမာဓိဆွမ်းအားကကျော့နေသွားရင်ယုတ်တရားနဲ့ညက်တဲ့ကကျော့သွားတဲ့ဟောသင်္ချာမှုအားနေသွားတဲ့ဟောသမာဓိတောက်တန်ခဏခဏပြောနေတယ်ဒီယုတ်တရားဉာဏ်ဉာဏ်တရားကိုသင်္ဘောပြီးသိနေတဲ့ဉာဏ်ကိုပညာလို့ခေါ်တယ်ဒီပညာအကောင်းရဲ့အမိကတုအကြောင်းဒီပါလဲလို့ပြီးတော့သမာဓိပဋ္ဌာန်နာဆိုပြီးတော့အတက္ကရာဆရာတော်မြတ်ကရှင်းထားတယ်သမာဓိသည်ပညာကြီးတွေခေါ်တဲ့ပညာဖြစ်ခြင်းရဲ့အမိကတုအကြောင်းတစ်ခုဖြစ်တယ်လို့ရှင်းထားတော့အတက္ကရာဆရာတော်မြတ်ကတို့ရဲ့အယူဆအတိုင်းရှင်းထားကြတာဆိုတော့မဟုတ်ပါဘူးသမထိဘိက္ခုရေဘာဝေဒသမထိတော်ဘိက္ခုရေဘိက္ခုယထာဘုဒ္ဓံပသနာတိဟောသမာဓိတုတ်တန်စတဲ့ထိုတုတ်တန်ဒီမှာနယုတ်ပါဠိတော်သမာဓိတုတ်တန်စတဲ့ထိုတုတ်တန်ဒီမှာဘုရားရှင်ပြောတဲ့ဟောတာနော်စိတ္တယံတို့သမာဓိထူထောင်ကြသမာဓိရှိနေတဲ့ယဟန်ဒီဟောတိုင်းမှစွာဘောဂွေပြပြရှိတယ်လို့ဒီလိုဘုရားရှင်ပြောတော်တိုင်းဟောထားတဲ့အတွက်သမာဓိဒီအမိဆုံးအကြောင်းတစ်ခုဖြစ်ပါအဲ့ဒါယုတ်တရားနဲ့တရားတဲ့အတိအကျမှာမထင်တာမမြင်တာဘူးဆိုလို့ရှိရင်ယောဂီပုဂ္ဂိုလ်ဒီဘာလို့ပါ့မလဲသမာဓိကိုပြန်ထူထောင်ပေးရနော်သမာဓိထူထောင်ပေးလိုက်လို့သမာဓိစွမ်းရည်ကထက်လို့ဒီသရအစွန်းတပြန်ကုသမာကသရဒဇံသမာဓိကိုအခြေခံထားတာဖြစ်တော့ဒီသရဒဇံသမာဓိကိုပြန်ပြီးသမာဓိထူထောင်လိုက်လို့လင်းအောင်ကြီးတွေကကျိုးပြက်ကလေးနဲ့တောက်ပါလာပြီးစိတ်ထိုင်ကလာပြီးဆိုတဲ့အချိန်ခါမှာယုတ်တရားနဲ့ကိုတဖန်ပြန်ပြီးသိပြီးရအဲ့ဒီယုတ်တရားတွေထဲမှာလဲဥပါဒယုတ်တေကမထင်မရှားဖြစ်နေပြီဆိုလို့ရှိရင်မဟုတ်လဲယုတ်ကလတကုအတွင်းမှာတည်ရှိနေတဲ့မဟာဘုခံလေးပါးကိုဆက်ဆက်တက်ဆက်သိပြီးပါဥပါဒယုတ်တေဒီမဟာဘုကိုမိကျွယ်ဖြစ်ပေါ်နေတဲ့အတွက်ဒီမေသတ္တရောမဟာဘုတေပရိက္ခဏံတတဥပါဒရူပပကတံဟောတိဒီလောကပြုတ်ပြန်ပြီသံဘောဟဝိညာဉ်ရှင်ချက်ကရာဇမေနော148ကိုပို့ပြီးပြောတာနော်ကလတကုအတွင်းမှာတည်ရှိနေတဲ့ဥပါဒယုတ်တွေကအတိအမှန်မထင်တာမမြင်လာဖြစ်နေခဲ့ရင်ဒုကလတကုအတွင်းမှာရှိတဲ့တကြည်လေးပါးကိုပဲဆက်ခါတက်ခါသင်္ချာအောင်သိပြီးပါတကြည်လေးပါးသင်္ချာလိုက်ဥပါဒယုတ်တွေအလိုလိုသင်္ချာနိုင်မယ်ဒါဟာအကြောင်းဥပဒေတည်းပဲယုံလောကနော်ပြီးတော့နတ်လောကနဲ့ပတ်သက်လို့အကြောင်းဥပဒေတည်းကဘာလဲလို့ပြီးရင်ကျွန်တော်ကပြောခဲ့ပြီးပါပြီနော်နန္ဒရားတွေကိုသိသိတဲ့အချိန်ခါတုန်းကနန္ဒရာတွေဟာအတိအမှန်မထင်လားမမြင်လားဖြစ်လာခဲ့ရင်ဘာဖြစ်မလဲဘာလို့ပါမလဲနန္ဒရာတွေဆိုသိသိတဲ့နိစ္စနေဘယ်နည်းရှိလဲလုံးကြီးဖတ်တာကစသိသိတဲ့နိကတဏီဝေဒနာကစသိသိတဲ့နိကတဏီအတိစိတ်ဝိညာဉ်ကစသိသိတဲ့နိကတဏီအဲဒီနည်းတွေဖြင့်ဒီနန္ဒရာတွေကိုသိသိလိုက်တဲ့အချိန်ခါမှာနန္ဒရာတွေကအတိအမှန်နဲ့မထင်လားမမြင်လားမမြင်လားဖြစ်နေခဲ့မယ်ဘာလို့ပါမလဲသဇေပနတတိနတိနမှုခေနရူပံပရိစ္ဆေတောအရူပံပရိက္ခဏတောသုခုမန္တအရူပံနဥပ္ပထာတိဒေနတုရဏိတေပအာဂတဝရူပမေဝပုဏ္ဏပုဏ္ဏဓမ္မတိတ္တပံမနတိကတပံပရိစ္ဆေတပံဝဝုသေတပံဖတ္တကစသင်းကြည့်တဲ့နေ့ဝေဒနာကစသင်းကြည့်တဲ့နေ့အတိတ်ကဝိညာဉ်ကစသင်းကြည့်တဲ့နေ့ခေါ်တဲ့သို့တို့နိလန္တောဖြင့်နန္တရားတေကိုအိုးမိုပြီးသိကြည့်ဤယုတ်တရားဒီမှာလဲခဏကဘုရားတို့ဒကမထအကျဉ်းဒီဒကမထအကျဉ်းဒီဒကမထအကျဉ်းဒီမှာလဲရှုဘဘုံ၄နှစ်ဒီဒကမထအကျဉ်းဒီမှာရှုဘဘုံ၁၈နှစ်ဒီတော့ဘုံ၁၉နှစ်ဒီအဲ့ဒီနိလနေစေယုံကြတဲ့ကိုသိသိတယ်ယုံကြတဲ့သိသိပြီးတော့နန္တရတဲ့ကိုနှမ်းပြီးယောဂီပုဂ္ဂိုလ်ကသိသိလိုက်တဲ့အချိန်ခါမှာနန္တရတဲ့ကသိမှုနေတဲ့အတွက်မထင်မလားမမြင်လားသိနေခဲ့ပြီဆိုရင်ဘာလို့လဲဒေနာဒူရဏိခေပါအာဂတဝရူပမေဝပုဏ္ဏပုဏ္ဏသမတိတဗ္ဗမနတိကတ္တပပရိကေတဗ္ဗဝဟုသုခေတ္တခံ ဒုရနိဗ္ဗာန်ကနန္ဒရာသိသိတဲ့လုပ်ငန်းတာဝန်ကြီးကိုပြစ်ချမထားပဲသူယောဂီပုဂ္ဂိုလ်ဒီယုတ်ရားကိုသာလင်ထပ်ထပ်တက်ကသုံးသပ်ပါနှလုံးသွင်းမှာဉာဏ်ဖြင့်ပိုင်းခြားอยู่ပါဉာဏ်ဖြင့်ပိုင်းခြားမှတ်တော့ပါဒါဖြင့်နန္ဒရာရဲ့အဋ္ဌဉာဏ်မှာမထင်လားမမြင်လားလို့ဆိုပါလို့ပါပဲယုတ်ရားကိုထပ်ထပ်တက်ကသိသိပြရရထပ်ထပ်တက်ကနှလုံးသွင်းပြရထပ်ထပ်တက်ကဉာဏ်ဖြင့်ပိုင်းခြားရထပ်ထပ်တက်ကယုတ်ရားကိုသုံးသပ်ပြရအဲ့ဒါဟာအကြောင်းစုကိုသတိပဲနော်အဲ့ဒီလိုအဋ္ဌဉာဏ်နဲ့မထင်လားမမြင်လားတဲ့ယုတ်ပြကြည့်ဆိုအဋ္ဌဉာဏ်နဲ့မြင်လားထင်လားမြင်လားအောင်အကြောင်းဥပဒေကြီးဖြင့်ကြိုးစားအထုတ်ပါကြိုးစားအထုတ်ပြီးတော့အချိန်ခါကြတော့မှအဲ့ဒီလိုကြိုးစားအထုတ်လိုက်လို့ယုတ်တွေကိုထက်ခါတက်ခါသုံးသပ်လိုက်ပါဖြစ်လာမလဲယထာယထာဟိတာရူပံဒုဝိခာလိတံဟောတိသိတံဒုပရိတုတံတထတထတရာရမဏအရူပဓမ္မံတရားမေဝပါကတာဟွန်တိအခြင်းအချင်းဖြင့်အဖြစ်ယုတ်တရားဒီကောင်းမှုစင်ကြယ်လာတဲ့အကျုံထွေးအမရှိအထွတ်အထိပ်တန်ခြင်းစင်ကြယ်လာတဲ့အဋ္ဌဉာဏ်နဲ့ဆိုအဲ့ဒီအချင်းရအဖြစ်သို့ယုတ်တရားနဲ့အာယုံရှိနေတဲ့နန္တရားတွေကအလိုလိုသင်္ချာကလာပါလိမ့်မယ်ဆိုပြီးတော့ဒီလိုဝိသုဒ္ဓိမအထက်ကရာဒုတိယတွဲသာမျက်နှာ220မှာသာမျက်ရည်660ပို့မှာအတိအကျအရှင်းထားမှာဒါကြောင့်နန္တရားတွေမထင်လားမမြင်လားလို့ရှိရင်နန္တရားတွေကိုသင်္ခါမြင်လားအောင်ပြုလုပ်ရမယ်အကြောင်းဥပဒေမြင်တာပါလေယုတ်ရားကိုသိသိခြင်းပဲနော်အဲ့ဒီလိုသိသိတာကိုလောကပြုတ်ကြတဲ့အဲ့ဒီဥပမာလေးနဲ့အထက်ကတည်းကသင်ထားပါလေပြင်းမုံလေးကိုပြင်းမုံရင်လေးမှာမိမိရဲ့မျက်နှာကိုကြည့်လိုက်တဲ့အချိန်ကမှမတင်လားမမြင်လားဒီပြင်းမုံကိုဘာလို့ရမလဲအထက်ကတည်းကဖုတ်တတ်ပြီ။တန်ရှင်းသွားလို့ချင်းကြည့်လိုက်တဲ့အခါမိမိရဲ့မျက်နှာကြီးတန်ရှင်းသွားသင်လာမယ်။အဲ့ဒီတည်းကယုတ်ကိုထက်ကတည်းကသုံးသပ်ပြီးနန္ဒရားတွေကျုံလုံးသင်ချလာမယ်လို့ဒီလိုဆက်ထားပါနော်။အဲ့ဒီလိုအကြောင်းဥပဒေတမီအဖြစ်အဋ္ဌဉာဏ်နဲ့မထင်လားမမြင်လားတဲ့ယုတ်တရားတွေကိုအဋ္ဌဉာဏ်နဲ့ထင်လားမြင်လားအောင်ကျိုးစားအထောက်ပြီးတော့အကျဉ်းချမဲ့ကိုသိအောင်သာသိရင်သာသိဆိုပြီးတော့ဒီဝါဒံနဲ့ဆွေးထားပါတယ်နဝတိတာတောဝအခုနော်အကျဉ်းအကျံမရှိကိုသိအောင်သာသိရင်သမ္မတိတ္တပါအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်တင်ပြီးရှုပွားသုံးတာထိုက်ပါလေလို့ဒီလိုဖွင့်ထားပါအဲ့ဒီလိုဖွင့်ထားတဲ့အပိုင်းမှာဦးဇင်းတို့ဘာဖြစ်လို့ဒီယုတ်တရားနန္တရားတွေကိုအကျွဲ့အကြံမရှိကိုသိအောင်သုံးသပ်ရှုဖွားရမှာလေဆိုတာကိုလေဒီကဆရာတော်ကသံမျက်နှာဒုညကဲသံမျက်နှာ350ဆစ်မှာကျိုးတင်ရှင်းထားမှုဖြစ်ပါတယ်နော်အဲ့ဒီကျိုးတင်ဒီကဆရာတော်ရဲ့ကျိုးတင်ရှင်းလင်းချက်ဖြစ်ဆိုသဘောပေါက်ရန်အတွက်နည်းနည်းလေးဖြတ်ပြီးပြောမယ်ဦးဇင်းတော်ယောဂီပုဂ္ဂိုလ်ကယုတ်ဒီနန္ဒီသိသိပြီဆိုရင်ဥပဒ္ဒမှာလည်းယုတ်ဒီနန္ဒီသိသိပြီဗိဓာမှာလည်းယုတ်ဒီနန္ဒီသိသိပြီယုတ်ကိုသိသိခြင်းကရူပပရိက္ခလုံငန်းငန်းကိုသိသိတာကနာမပရိက္ခလုံငန်းအဲ့ဒီယုံနဲ့နဲ့နှမျိုးသိသိပြီးပြီးဣဇ္ဇဒဗိဒ္ဓနှစ်ဌာနမှာသိသိပြီးပြီးဆိုလို့ချင်းသူယောဂီပုဂ္ဂိုလ်ကစိတ်တဆင်းတက်ပြီးတော့ဣဇ္ဇဒမှာယုံနာကိုသိသိခြင်းဗိဒ္ဓမှာလည်းယုံနာကိုသိသိခြင်းဣဇ္ဇဒမှာလည်းယုံနာကိုပိုင်းခြားမှတ်သားခြင်းဣဇ္ဇဒဗိဒ္ဓနှစ်ဌာနမှာယုံနာသိသိတာဆိုတော့ရူပပိဋကနော်ဣဇ္ဇဒဗိဒ္ဓနှစ်ဌာနလုံးတို့၌ယုံနာကိုပိုင်းခြားမှတ်သားတာဆိုတော့နာမရူပဘဝဌာနလုံငန်းလို့ခေါ်ပါတယ်အဲ့ဒီလိုဣဇ္ဇဒဗိဒ္ဓနှစ်ဌာနသိသိတဲ့အပိုင်းမှာဝိသုဒ္ဓိမေအတ္တကရာဆရာတော်ကဘယ်အဖြစ်သိသိရမယ်ဆိုတာကိုသူကရှင်းထားတယ်။ဝိသုဒ္ဓိမေအတ္တကရာဒုတိယကသံမေနာ220ကို228သဗ္ဗေဘီတေဘုမကေတမေခက်ကေနသမုကံဝိဝရမနောဝိယယမကတံလေကံတံဖာလယမနောဝိယသနာမိစ္ဆရူပိစ္ဆတိတွေ့တာဝဟုသဗ္ဗေတိသဗ္ဗေတိတေဘုမကေတမေတေဘုမကတေကတုံဘုမကဘုံကကရှိဘုံသုံးပါအတွက်ရှိတဲ့ဆိုတာကကာမရူပအရူပကာမရူပအရူပလို့ခေါ်ထုတ်အပ်တဲ့ဘုံသုံးပါအတွက်မှာတည်ရှိနေတဲ့ေဘုမကသင်္ခါရတရားအလုံးစုံဒီလိုဖွင့်သဗ္ဗိေဘုမကေတမေကာမရူပအရူပလို့ခေါ်ထုတ်အပ်တဲ့ဘုံသုံးပါအတွက်မှာတည်ရှိနေတဲ့သင်္ခါရတရားအလုံးစုံဒီလိုကတော့ကျုပ်ကလေးတွေအသုံးပြုတဲ့ယရနာတွေဖဲ့တယ်အဲ့ဒီယရနာတွေဖဲ့တဲ့ကျုပ်ကလေးကိုမောင်ရည်ကလေးနဲ့စပ်ပြီးဖွင့်လိုက်တယ်လို့ခံဘူးမြောက်အစုံကိုသာကဏီခံပြီးကလေးပုတ်ပြီးတော့ပေါင်ပိုင်းတော့အစ်ွတ်နေမှာတော့ခံပြီးခေါ်တယ်။အချက်ပိုင်းတော့ဒီစွတ်နေရပြင်ပေါက်နေတဲ့သုံးတယ်။ဒီစွတ်နေရကခံဘူးမြောက်နေတဲ့သုံးနော်အကျိုးတွေပဲ။ဘုလိုသောင်းတဲ့အချိန်ခါလောက်ရောက်လာပြီဆိုလို့ရှိရင်တော့ဒါလေးတွေမီးပုတ်ပြီးသာကဏီပြက်လာတဲ့အခါမှာခံပြီးကလေးကိုအမီးကနေကန်ပြီးတော့နှစ်ချမ်းဖွဲ့ထားလိုက်လို့ပဲနော်နမေဇာရုပိသတိတွေ့တော်ဘုံသဖြင့်နန္ဒီယုတ်ကိုသင်္ခုပိုင်းခြားမှတ်တော်ဟာဆိုပြီးအထက်ကဆရာတော်ကသင်္ခါန အဲ့ဒီစနေချက်မှာသဗ္ဗေပိဒေဝုမဂ္ဂေဓမ္မေဆိုတဲ့သက္ကလုံးမျိုးပါသဗ္ဗေပိဒေဝုမဂ္ဂေဓမ္မေဆိုတာကသုံးသက်ဘုံအတွင်းမှာတင်ရှိနေတဲ့ယုတ်တရားဉာဏ်တရားသင်္ခါရတရားအကုန်လုံးလို့သင်္ခါရဆရာတော်ကဒီလိုသတ်မှတ်ချက်ပေးထားတယ်။ဘာဖြစ်လို့အဲ့ဒီမှာအကုန်လုံးလို့သင်္ခါရဆရာတော်ကပြောရတယ်အဲ့ဒီအစင်းနဲ့ပတ်သက်ပြီးတော့သဗ္ဗေဒီမူပကေဓမ္မေဒီပါဏသဗ္ဗကေနင်စေတသမ္မသမေနုပကသတ္တမကအနဝတေတိတ္တဗ္ဗကယဝုဒ္ဒံဒီလိုဒီမှာမဟာဒီပတုပြတဲ့သမေနာ358မှာဒီသကလုံးလေးကိုပြန်ပြီးအထူးကဆရာတော်ကသင်ပါနော်သဗ္ဗေဒီမူပကေဓမ္မေဒီပါဏသဗ္ဗကေနင်စေတသမ္မသမေနုပကသတ္တမကအနဝတေတိတ္တဗ္ဗကယဝုဒ္ဒံသဗ္ဗေဒီမူပကေဓမ္မေဆိုတဲ့အင်းများမှာသဗ္ဗအကုန်လုံးဆိုပြီးတော့ထေကရာကဒီသကလုံးလေးကိုယူပြီးတော့ပြောနေခြင်းသည်သမ္မသမဏုပကတဓမ္မတအနိစ္စဒုက္ခအနတ္တလက္ခဏာယေသုံးတန်တင်ရွှေပတ်သုံးသခြင်းကထိုက်တန်သောတရားဤနဝတိပိတ္တဗ္ဗတယမကျွတ်မကြံသေးလိုသည်အတွက်ကြောင့်ဘုဒ္ဓံဖွင့်ဆိုနေခြင်းဖြစ်ပေ၏အနိစ္စဒုက္ခအနတ္တလက္ခဏာယေသုံးတန်တင်ပြီးရွှေပတ်သုံးသထိုက်တဲ့တရားဤမကျွတ်မကြံရအောင်လို့သဗ္ဗကာဖြင့်ထေကရာဆရာတော်ကအကုန်လုံးလို့ပြောလိုက်တာဣနိနဝတိတ္တောပရိညေယဧကန္တတောဝိရိတိသဗ္ဗံသိမှန်လားဝေဤတံသောအလုံးစုံသောတေဝမကသင်္ခါရတရားသည်နဝတိတ္တောအကျဉ်အကျဉ်မရှိသောအဖြစ်ပရိညေယပိုင်းခြား၍သိရသည်ဧကန္တတောဧကံစီစီအဖြစ်ဝိရိတိသဗ္ဗံတွေ့တတ်မဲ့ဖြင့်သင်္ကြန်စီအာ၏အလုံးစုံသောယုတ်တရားဉာဏ်တရားဆိုတာကဘာလဲနဝတိတ္တောပရိညေယအကျဉ်အကျဉ်မရှိသောသင်္ခါရဉာဏ်ဖြင့်ပိုင်းခြားသိရမည်တရားဖြစ်သည်ဧကန္တတဝိရတိတ္တဗံသို့အလုံးစုံသောယုတ်တိနန္ဒီအပေါ်၌တွေ့တတ်တတ်မည်နေတဲ့တဏှာကိုပြင်းပြအောင်ကျင့်ရမယ်လုပ်ငန်းလေဖြစ်တယ်။သတ္တောသစိတ်တံဝိရဇယံပမောစေတ္တဗံရောသာသို့အလုံးစုံသောတိဗုမကသင်္ခါရတရားမှလည်းပဲစိတ်တံစိတ်ဘောဝိရဇယံတွေ့တတ်တတ်မည်ခြင်းပြင်းပြစေလျက်ပမောစေတ္တဗံသို့မြောက်စေအပ်၏တွေ့တတ်မှုမှလုပ်ရအောင်ကျင့်ရမယ်အလုံးစုံသောတိဗုမကသင်္ခါရလို့ခေါ်ဆိုအပ်တဲ့ယုတ်တိနန္ဒီအပေါ်၌တွေ့တတ်တတ်မည်ခြင်းကိုပြင်းပြတော့အောင်ဝေဒမှုရှင်လွတ်မြောက်အောင်ကျင့်ရမယ်။ဘာဖြစ်လို့လဲ။ဒီနာဟဘုရားဘုရားကဒီလိုကိုခေါ်ထားတယ်။ဒီလိုခေါ်ထားလဲ။သဗ္ဗံဘိက္ခုအနပိသနာအပရိသနာတ္တစေတအောင်ရာဇံအပဇဟံအဘဘောဒုက္ခဉာယ။သဗ္ဗံသခောဘိက္ခုအပိသနာပရိသနာတ္တစေတအောင်ရာဇံပဇဟံဘဘောဒုက္ခဉာယ။ဒါကသံယုတ်ပါဠိတော်ဝိညာဉ်အတွက်သံသနာ240ကို250မှာအပရိသဏသုတ်တံဆိုတဲ့သုတ်တံနှစ်ခုလာပါတယ်ဆိုသုတ်တံဒီမှာပြည့်စုံဟောကြားချက်ဖြစ်ပါတယ်နော်။အားဆုံးလို့လေအလုံးစုံသောယုတ်တရားနန္ဒရီနန္ဒရီအပေါ်နဲ့ဉာဏ်ဒပရိညာတိရဏပရိညာဘာဟနာပရိညာခေါ်တဲ့ပရိညာပညာတို့မျိုးဖြင့်ပိုင်းခြားမသိရင်ဒုက္ခဖြစ်လို့မှမကုန်ဘူး။အလုံးစုံသောယုတ်တရားနန္ဒရီအပေါ်နဲ့ဉာဏ်ဒပရိညာတိရဏပရိညာဘာဟနာပရိညာလို့ခေါ်တဲ့ပရိညာပညာတို့မျိုးဖြင့်ပိုင်းခြားသည်မှလည်းဒုက္ခကုန်မယ်လို့ဆရာရှင်ဆိုတော်ရင်းကဟောထားတယ်။ဒါကြောင့်အလုံးစုံသောယုတ်တိဉာဏ်ကိုယုံနာသိသိတဲ့အပိုင်းမှလည်းအကျဉ်းချမရှိကုန်စီအောင်သိကြ။ဝိပဿနာရှုတဲ့အပိုင်းမှလည်းအလုံးစုံသောယုတ်တရားဉာဏ်ရည်ဆိုအကျဉ်းချမရှိကုန်စီအောင်ပဲအနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးတန်ခြင်းပြီးသူသွားသုံးသားရမယ်လို့ဒီလိုဖတ်ပါနော်။ဒါကဥစဉ်တို့ဘုရားရှင်ကလည်းအကုန်လုံးလုံးသောယုတ်တိဉာဏ်တွေကိုပရိညာပညာသုံးမျိုးဖြင့်ပိုင်းခြားမသိရင်ဒုက္ခမကုန်ဘူးပရိညာပညာသုံးမျိုးဖြင့်ပိုင်းခြားပြီးမှဒုက္ခကုန်မယ်လို့ဘုရားကပြောတယ်။ဇဂရဇရောမြတ်ကလည်းသဗ္ဗေပိဒေဝမဂေဓမေသတိဖြင့်အလုံးစုံသောသင်္ခါရတရားတွေကိုသိသိပြီးဝိပဿနာရှုဖို့သင်ခဲ့။ယင်္ဂဇရောကလည်းအလုံးစုံသောသင်္ခါရတရားတွေကိုအကျဉ်းချမရှိသုံးစင်အောင်အနိစ္စဒုက္ခနဲ့တဲ့လက္ခဏာသုံးတန်ကျင်းပြီးသုဘသုံးပါရမယ်လို့ပဲသင်ခဲ့တဲ့အသေး။ပါဠိတော်ရဲ့အဆိုရဲ့အထက်ကရာရဲ့အဆိုရဲ့ဤကရဲ့အဆိုရဲ့ဆိုပြီးတော့သုံးသုံးခုရှိတယ်။အဲ့ဒီအဆိုသုံးခုဘာများတွဲလိုက်ချက်ရှိတယ်။မရှိပါဘူး။သင်္ခါရင်နဲ့ဇမုဏရင်ရောလိုက်တဲ့အချိန်ခါမှာတသာရီဖြစ်တယ်လို့ရေကုန်နဲ့ရေအေးရောလိုက်တဲ့အချိန်ခါမှာတသာရီဖြစ်တယ်လို့ညီညွတ်ပြီးမနေဘူးလား။ဒီလိုကြီးနေပါလေ။ဒါကြောင့်ဥစ္စေလို့ဘုရားဟောဒေသနာတော်လို့ခေါ်ဆိုတဲ့တရားရှင်ဆိုတော့အလုံးထုံကုန်ပြီးသုတ်တာလို့ဆုံးသာပါတယ်။သူသုတ်တာခေါ်တဲ့ပါဠိတော်ကြီးကိုပြောတင်တာ။တတ္တသုတ်တာအပတိပါဟိယံတံပတိပါဟိံတေနဘုဒ္ဓောဝါပတိပါဟိတောဟောတိ။ဥစ္စေလို့ဒီကနေ့ကအထက်ကရာမဟာဝဲကအထက်ကရာသံမြင့်နာ150ရှိအောင်ဖွင့်ဆိုထားပါနော်။သုဒ္ဓသုဒ္ဓနုလောမအာသရိယဝါဒ အတ္တနောမတိဆိုပြီးတော့ဝိညာဉ်၄ပါးရှိအဲ့ဒီဝိညာဉ်၄ပါးရဲ့ကတထဒုတိယဒုတိယသုတ်ထသုတ်တအမိရတဲ့ပါဠိတော်ဒီကအပရိဘာဟိယံမပယ်မြတ်မပယ်မြတ်ထိုက်ပေပါဠိတော်ကိုဘယ်လိုမှပယ်လို့မရဘူးတံပတိပါဠိတေနဘုဒ္ဓောဝဘုဒ္ဓောဝပတိပါဠိတော်ဟောဒီပါဠိတော်ကိုပယ်နေတဲ့ပုဂ္ဂိုလ်ဒီဘုရားကိုပယ်နေပြီဒီလေဒီတော့ဘုရားသာနာမှာနေတယ်ဘုရားရှင်ရဲ့အဆုံးအမတူလိုက်နိုင်ပြည်ချံဘာလဲလို့ဘုရားနေတဲ့ပုဂ္ဂိုလ်သူကဘုရားဟောဒေသနာတော်တစ်ခုကိုပယ်လိုက်ရင်ဘုရားကိုပယ်ရတယ်မတူဘူးလားလို့သလို့ချင်းမိမိကဘုရားရဲ့တတိတောင်းသာဘုသိလားဘုသောဘုသတိသာဘုဆိုတာနော်ဒါကြောင့်ဒီနေ့ခေတ်ကဒါလေးပြောရတာကအကြောင်းစုပါလို့သလို့ချင်းလည်းနိဗ္ဗာန်ရနိုင်တယ်နန္တလို့ချင်းလည်းနိဗ္ဗာန်ရနိုင်တယ်ရုပ်ဘက်ကလည်းတစ်လုံးနာမ်ဘက်ကလည်းတစ်လုံးတော့ရှိတယ်နိဗ္ဗာန်ရနိုင်တယ်လို့ကျွန်းနေကြီးဟောလို့ကြားဒီချက်ကိုပြောနေရတယ်သူဒီအဖွင့်တွေကကြီးလဲမယ်ဆိုတော့ချင်းယုတ်တတလုံးရှုပ်နဲ့နိဗ္ဗာန်ရတယ်နန္တတလုံးရှုပ်နဲ့နိဗ္ဗာန်ရပါတယ်ယုတ်တဘက်ကလည်းတလုံးလောက်နန္တဘက်ကလည်းတလုံးလောက်ရှုပ်နဲ့နိဗ္ဗာန်ရပါတယ်ဖွင့်နေတဲ့အဆုံးမျိုးတွေဟုတ်လားဟုတ်ဘူးတော့တော့ယုတ်တဏ္ဍာရီကသုံးတဏ္ဍာရီအတွင်းမှာအကုန်လုံးကောဆရာရှုတယ်ဆိုတာဘယ်လိုကောဆရာရှုတာလဲမေးတော့ဒီလောက်ကလည်းရှင်းပြပြီးပါတယ်နော်အမျိုးအစားကိုကောဆရာရှုရမှာတော့အရေးအတွက်ကတော့ကောဆရာရှုလို့မရဘူးတမျိုးတမျိုးမှရှိတဲ့အရင်အတွက်ကတော့ကုန်ပြောင်းမရှိနိုင်ဘူး။ဥပမာမိမိတန်တမ်းမှာကလပေါင်းဒိတ်တန်းကတော့ရှိတယ်သူကြောက်သွားတယ်အဲဒါညနေချင်းတွဲလို့ရာခေါင်းလို့ချင်းတွဲကြည့်မယ်ဆိုရင်အချိန်နဲ့မှာပြန်လို့ဖြစ်နေတဲ့ရုပ်ကလပေါင်းတွေကိုချင်းတွဲကြည့်ရင်ဓာဏိမတ်တဲ့ဒိတ်သားကတော့ရှိတယ်။အဲဒီကလပရမနုဒုက္ခအမှုန်လေးတွေဒိတ်သားကတော့ရှိတော့ဒီကလအမှုန်တိုင်းမှာဓာလေးပါမရှိဘူး။ကလအမောင်တိုင်းရှိတဲ့ဓာလေးဘက်ကိုယောဂီပုဂ္ဂိုလ်များတာဝကပါရမီဉာဏ်ရမှာကိုယ်ပြောင်းသိနိုင်ပါလားလို့ဖြစ်ရင်ကိုယ်ပြောင်းတော့မသိဘူး။သိနိုင်နိုင်တဲ့ဓာကြီးလေးဘက်လည်းရှိတယ်။မသိနိုင်နိုင်တဲ့ဓာကြီးလေးဘက်တွေလည်းရှိတယ်။ဆိုတော့ဓာလေးဘက်ကတော့သိရ။အဲ့ဒီဇမျိုးဇမျိုးပထဝီလည်းသိရမယ်အာဘောလည်းသိရမယ်ဒီဇောလည်းသိရမယ်။ကလတိုင်းကလတိုင်းမှာပထဝီပါဠိကပထဝီလေးကိုယ်ပြောင်းမသိဘူး။သိနိုင်နိုင်တဲ့ပထဝီကခန္ဓာနဲ့မသိနိုင်နိုင်တဲ့ပထဝီကခန္ဓာများဒီလိုတော့ရှိတယ်။ဒါကြောင့်ပထဝီပြည့်ရတဲ့အာဂေါတိသောဝါယောဆက်တဲ့ရုပ်28ပါးကိုတော့အမျိုးသားတော့ကိုယ်စီအောင်ပြည့်ရတယ်။အနတုပဲစိတ်ကလေးတွေမှာလည်းအမျိုးသားတွေတော့ကိုယ်စီအောင်ပြည့်ရတယ်။သဘောအတွင်းမှာသုံးဖို့အတိဏကမိစ္ဆုပါကာလသုံးပါအတွင်းမှာသုံးဖို့ဣဒ္ဓတဝိဒ္ဓတဏ္ဍနှစ်ပါးအတွင်းမှာဖြစ်ပေါ်သွားတဲ့နန္တရားတွေကိုတော့သတိရမှာ။အရေးအတွက်ကိုတော့ကိုယ်စီအောင်ရှုပွားသုံးတတ်လို့မရနိုင်ဘူး။သို့တော့အမျိုးသားကိုကိုယ်စီအောင်ပြည့်ရတယ်။ဒါကအခုသုံးမှာခလိုရကဘာကိုသူကလည်းအမျိုးသားနော်အမျိုးသားကိုတော့အလုံးကုန်ပြောသူကသူသုံးပါရမှာဖြစ်တယ်ပြီးတော့ရုပ်တွေကိုအမျိုးသားကုန်အောင်ဘယ်ခါမှရှုနိုင်တဲ့သက္ကတတ္တသူရုပ်ကလတံခွဲနိုင်မှနော်သောက်ဌာန42ခုထာကရှိတဲ့ရုပ်တွေရုပ်ကလတည်းကိုတံခွဲနိုင်မှရုပ်ပရမအမြင်မြင်ဆိုင်ပြီးတော့ရုပ်ပြ28ခုသုံးအောင်ရှုလို့ရနံပြားတွေကိုတော့ဝိသုယခေါ်တဲ့စိတ်ဓာတ်မြောက်မှနောက်ကြောင့်အတိုင်စိတ်ရခဏတိုင်းမှရှိတဲ့နံပြားတွေကိုကနာတိတိပြောင်းအောင်ရှုနိုင်မှသက္ကုဒ္ဒရာဝိသိသန္တဒ္ဒရာဝိသိကဏ္ဍဒ္ဒရာဇိဝဒ္ဒရာဝိသိကာဒ္ဒရာဝိသိမနောဒ္ဒရာဝိသိခေါ်တဲ့ဝိသိ၆မျိုးအတွင်းမှာဖြစ်ပေါ်သွားတဲ့နံပြားတွေကိုစိတ်တက္ကနာတိုင်းမှာကနာတိတိပြောအောင်ရှုပွားသုတ်တာနိုင်မှနံပြားတွေပါတယ်အမျိုးသားပုံမှန်ဖြစ်ပါတယ်နော်ဒါကြောင့်အလုံးစုံသောယုတ်တိဉာဏ်တွေကိုဒီအနိစ္စဒုက္ခအနတ္တလက္ခဏာ၃ဌာန်တိရှုပွားသုတ်တဲ့အပိုင်းမှာလည်းကိုယ်စီအောင်ရှုပွားသုတ်တာပါဆိုပြီးတော့အထက်ကရာဆရာတော်ဒီကံဆရာတော်ကြီးကလည်းပြောကြတယ်နော်။တရားရှင်ကလည်းဟောတယ်။ဒါကြောင့်နိဗ္ဗာန်ကိုလွန်လာတောင့်တနေတဲ့အမျိုးကောင်းသားအမျိုးကောင်းသမီးတွေဟာလည်းအားလုံးကိုပဲစူပါသုံးတရမယ်လို့ဆန္ဒထားတယ်နော်။အဲဒီလိုရှုတဲ့အပိုင်းမှာဝိပဿနာဆိုတာကအနိစ္စာလိဝရဏဝိဝိတေယိအာဂါရေဟိဓမ္မေပတ္တိတိဝိပဿနာဆိုပြီးအထက်ကနေအထက်ကမှသင်ခါပါတယ်နော်။ပြီးတော့အနိစ္စဒုက္ခအနတ္တစတဲ့အထူးထူးသောအချင်းရာတို့ဖြင့်ယုတ်တရားနံတရားအကြောင်းတရားအကျိုးတရားလို့ဆောဆုအပ်တဲ့ဒုက္ခသစ္စာတရားသမုဒယသစ္စာတရားလို့ဆောဆုအပ်တဲ့သင်္ခါရတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးဌာန်တင်ပြီးရှုပွားသုံးဌာန်နေတဲ့အပိုင်းကိုသာနဲ့ဝိပဿနာလို့ခေါ်ပါတယ်။ဒါတော့ခက်ကတော့အနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးဌာန်တင်ပြီးရှုနေဖို့မလိုဘူးလို့ဒီလိုပြောကြတယ်။အဲ့ဒီပြောကြတဲ့ဟာလည်းမှန်မှန်မှန်ကိုအဲ့လိုနည်းနည်းသုံးဌာန်ပြည်ပြီးညှပ်ပြနော်ဒါကြောင့်ဝိဒုရိမေတ္တကရာဒုတိယတဲ့ဆာမေနသုံးရတဲ့မှာဖွင့်ဆိုထားပါတယ်။ဒီလိုရှိတဲ့အပိုင်းမှာအနိစ္စလက္ခဏာသောအနိစ္စရှိတဲ့ယောဂီလည်းရှိတယ်၊ဒုက္ခလက္ခဏာကစရှိတဲ့ယောဂီလည်းရှိတယ်၊အနတ္တလက္ခဏာကစရှိတဲ့ယောဂီလည်းရှိတယ်နော်။အဲဒီသုံးခုနဲ့ဤသောအတ္တိတောဝအနိစ္စသောသင်္ခါရိသမ္ပတတိ ယောဂီတို့ကသင်္ခါရခေါ်တဲ့ဒုက္ခသစ္စာတရားသုံးခုရဲ့သစ္စာတရားတွေကိုအိဋ္ဌာလို့ခေါင်းဆုံးစပြီးသူပတ်သုံးတယ်။ရှင်းပြပြနေတဲ့သဘောကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးအိဋ္ဌာလို့စပြီးသူပတ်သုံးတယ်။ဒါကမပန္နအိဋ္ဌာနအိဋ္ဌာတောတမတဏ္ဍမတိနေဝဥထာဏဟောတိဒုက္ခတောပိနန္တတောပိသမ္မတိတပ္ပမေဝအိဋ္ဌာရှုနေုံသက်သက်နဲ့တော့အိဋ္ဌာလို့သူပတ်သုံးတဲ့နေုံသက်သက်နဲ့တော့ဘုဒ္ဓနာဂါမိနေဝိပဒနာအမြင်ရနေတဲ့မက္ခဝိတိစိတ်အစင်းလေးပေါ်မလာတဲ့။ဒါကြောင့်ဒုက္ခအပြင်နဲ့သူပတ်သုံးတတ်ရမယ်။အနတ္တအပြင်နဲ့သူပတ်သုံးတတ်ရမယ်။တသမဒုက္ခတော်ပြီးအနတ္တတော်ပြီးသမ္ပတ္တိ။ဒါကြောင့်ဒုက္ခအပြင်နဲ့သူပတ်သုံးတတ်တဲ့အနတ္တအပြင်နဲ့သူပတ်သုံးတတ်တယ်။တသေဝပရိပန္နန္တအနိစ္စတောသမ္မဒနာကံလေးဥဒ္ဒနာဟောအညာနိစ္စတောအတိနိဝိတေတဝနိစ္စတောဥဒ္ဒတိနာမအဲ့ဒီလိုအနိစ္စတည်းလဲဒုက္ခတည်းလဲအနတ္တတည်းလဲနဲ့ပြီးစုမြာကနေအနိစ္စရှုတော့ကြံပြီးမဲ့ဆိုင်ခဲ့မယ်ဆိုရင်တော့အနိစ္စလို့နှလုံးသွင်းပြီးအနိစ္စဖြင့်သင်္ခါရတရားတို့မှာထပ်ပြီးမြည်တယ်ဘုဖန္နကာမိနိဥပါဒနာဖြစ်သွားတယ်လို့ပြောလိုပါတယ်ပြီးတော့ဒီစကားလေးဆိုရင်အဓိပ္ပာယ်ကတော့ဖြစ်နေလို့ယုတ်တရားဉာဏ်တရားတွေကိုသင်္ခါရတရားဒုက္ခတစ္ဆာအမြင်ရတဲ့ယုတ်တရားဉာဏ်တရားသမုဒယတစ္ဆာအမြင်ရတဲ့အကြောင်းကျိုးဆိုပိစ္ဆာသမုပ္ပါဒသဘောတရားဒီသမျိုးကိုသင်္ခါရတရားဆိုတယ်နော်အဲ့ဒီသင်္ခါရတရားတွေပေါ့အိဋ္ဌဒုက္ခအနတ္တအနက္ခဏယသုံးတန်လုံးတင်ပြီးသူပါသုံးတာပါဒါရင်ဘုဒ္ဓနာဂ ामि နီအမြင်ရနေတဲ့အသီးပတ်နိုင်ဉာဏ်ဉာဏ်မဲ့ဉာဏ်ဉာဏ်ပေါ်လာမယ်လို့ဒီလိုအထက်ကတော့ဆုံးဖြတ်ဆက်ပြီးတော့လက္ခဏယတင်ရမလားမတင်ရဘူးလားမင်းယူရှင်းရှိပါဒုက္ခတကူလည်းရှုအောင်လို့လည်းမဲ့ဉာဏ်ဆိုင်ပါတယ်အနတ္တတကူလည်းရှုနေအောင်လို့လည်းမဲ့ဉာဏ်ဆိုင်ပါတယ်ဆိုပြီးတော့ဘောတန်ရုပ်ပါဠိတော်မှာလာရှိတဲ့သတ္တရဏဝရကတန်ရုပ်ပါဠိတော်မှာလာရှိတဲ့သာယတုကအိဋ္ဌဒုက္ခဆက်တဲ့ထိုသုတ်တန်တွေကိုဖိုးပြီးတော့ဆုံးဖြတ်ဒါပေမဲ့သူတို့ဟာအထင်ကြီးကိုလက်မခံလို့ပြောတဲ့စကားပေါ့နော်။ဘုရားရှင်ကိုယ်တော်ရင်ကဦးဇင်းတို့အနတ္တလက္ခဏာသုတ်တန်ဆက်တယ်ဆိုတော့သုတ်တန်ဒီမှာညကလည်းပြောခဲ့ပါတယ်။နေတံမမနေသောဟာမတ္တမိနတ်မေသောအတ္တငဟမုံငမုံငါရဲ့အတ္တမုံလို့ရှိပါတယ်နိအိဋ္ဌာလို့ရှိပါဒုက္ခလို့ရှိပါအနတ္တလို့ရှိပါဆိုပြီးသုံးမျိုးလုံးရှိပါဆိုကြ။ဒီကဆရာတော်မြတ်ကလည်းခုရှင်းပြ။အဲဆရာတော်မြတ်ကလည်းခုရှင်းပြ။အိဋ္ဌာလို့ရှိုံနဲ့လည်းမညာဘယ်လို့မှမဆိုင်ဘူး။ဒုက္ခတက်တဲ့ရှိုံနဲ့လည်းမညာဘယ်လို့မှမဆိုင်ဘူး။အနတ္တတက်တဲ့ရှုနေလို့လည်းမညာဘယ်လို့မှမဆိုင်ဘူး။ဒါကြောင့်အိဋ္ဌာဒုက္ခအနတ္တလက္ခဏာ၃ဆံလုံးရှုရမယ်လို့ရှင်းပြ။အဲဒီသုံးခုနကပြောတဲ့သာဟိတုအိဋ္ဌာသုတ်တန်ဆက်တဲ့သို့တော်သုတ်တန်ညီဆက်တော့ဘုရားရှင်ကအိဋ္ဌာတစ်ခုရှုဖို့ဒီလိုရန်နေရှင်းပြပြီ။ဒီသုတ်တန်အဲနောက်တစ်ခုကျတော့ဒုက္ခရှု။နောက်တစ်သုတ်တန်တစ်ခုကျတော့အနတ္တရှုရှင်းပြပြီ။ဘာကြောင့်ဆိုတော့ဆရာတော်ရှင်းတာဆက်နော်။အဲ့ဒီယဟန်တော်တွေဟာတို့တို့ယဟန်တော်တွေကသူတို့ကဒုက္ခနုပါဒဏ်ဉာဏ်နဲ့အနတ္တနုပါဒဏ်ဉာဏ်တွေကရင့်ကျက်ပြီးတာဖြစ်နေတယ်။နိစ္စနုပါဒဏ်ဉာဏ်ကရင့်ကျက်ပြီးရင့်ကျက်ပြီးတဲ့အတွက်သူတို့ကလောအပ်ချက်ရှိနေလို့မြတ်စွာဘုရားကအနိစ္စလို့ချုပ်ပါလို့သင်ကြားခြင်းဖြစ်တယ်။အဲ့ဒါကအကြောင်းတစ်ခု။နောက်တစ်ခုကတော့တို့တို့အဲ့ဒီယဟန်တော်တွေထဲမှာအနိစ္စကိုတွင်တွင်ရှုလိုက်ရင်လည်းဒုက္ခနဲ့အနတ္တလက္ခဏာကသင်လာမြင်လာမဲ့ယဟန်တော်တွေဖြစ်နေတယ်။အဲ့ဒီလိုအကြောင်းလေးကြောင့်ဘုရားရှင်ကအိဋ္ဌာတခုတည်းရှိဖို့လားညွှန်ကြားခြင်းဖြစ်ပါတယ်ဆိုပြီးသက္ကရာကအရှင်းတယ်အနာတုပဲဒုက္ခလို့အဆုခိုင်းတယ်အနတ္တလို့အဆုခိုင်းပါတယ်ပုံစံလိုပဲရှင်းပြီးတော့အစိုးရတော်တွေကဒုက္ခလက္ခဏာသူတို့မှာလိုအပ်နေအိဋ္ဌာလက္ခဏာနဲ့အနတ္တလက္ခဏာကလုံလောက်နေအိဋ္ဌာညာအရင်းနဲ့အနတ္တညာအရင်းကလုံလောက်နေပြီးဒုက္ခညာအရင်းကလိုအပ်နေတဲ့အတွက်လိုအပ်တဲ့အချက်လေးကိုဖြည့်စွက်ပြီးတော့ဘုရားရှင်ကဒုက္ခလက္ခဏာသင်ပြီးတော့ဝိပဿနာရှုဖို့ရန်ညွှန်ကြားခဲ့ဒါကြအဲ့ဒီပရိသတ်တွေထဲမှာတို့ယဟန္တာတွေကြတော့ဒီဒုက္ခလက္ခဏာဆိုတွင်နေရှုနိုင်ရင်လည်းအိဋ္ဌာလက္ခဏာနဲ့အနတ္တနဲ့အမြင်နေခိုင်းရင့်သံဆောင်မှာဖြစ်တယ်။အဲ့ဒီလိုသိတော့လည်းမြတ်စွာဘုရားကဒုက္ခလက္ခဏာကိုသူ့ကိုသင်ပြပြခြင်းဖြစ်တယ်ဆိုသက္ကရာကသင်တာ။အနာတုကနောက်တကအနတ္တညွှန်ကြားတဲ့အပိုင်းမှာလည်းတို့တို့ဒီယဟန္တာတွေရဲ့သဏ္ဍာန်မှာကအိဋ္ဌာလူပ္ပဒဏ်ဉာဏ်နဲ့ဒုက္ခလူပ္ပဒဏ်ဉာဏ်တွေကအကျင့်ကျင့်နေပြီးအနတ္တလူပ္ပဒဏ်ဉာဏ်ကထွက်တဲ့ပြည်တယ်။လိုအပ်နေတဲ့ဒီအနတ္တနုပါဒနာဉာဏ်ရင့်ကျက်လာရေးအတွက်အစီအစဉ်ပြီးတော့ဆရာရှင်ကအနတ္တရှုဖို့သင်ကြားခြင်းဖြစ်တယ်။နောက်အကြောင်းပြချက်တစ်ခုကတော့ဒီအနတ္တနုပါဒနာဉာဏ်ကိုရင့်ကျက်အောင်ရှုပွားလိုက်ရင်လည်းဒီဟန်ဒီသံတမန်ဒုက္ခနုပါဒနာဉာဏ်နဲ့အနတ္တနုပါဒနာဉာဏ်တွေလည်းရင့်ကျက်လာမယ်လို့ဆရာရှင်ကပြော။ဒါကြောင့်အနတ္တဉာဏ်အမြင်သင်ခြင်းအောင်မြတ်စွာဘုရားကရှုပွားဖို့သင်ကြားတော်မူခြင်းဖြစ်တယ်လို့ဆရာကတော့သင်ထားပါနော်။အဲ့ဒီအထက်ကရာရဲ့ရှင်းလင်းချက်များဆိုတော့အခုလိုဥထုံးရဲ့ပန်းစီပြီးလက်ခံနိုင်ကိုလိုပါတယ်။ဓမ္မကလည်းဖဲခြင်းကဒီလိုနေရာကြတာလက်ခဏရေးသုံးတော့ဖဲခြင်းကရှိဖို့ခေါ်တယ်။ဒီလိုနေရာကြလက်ခဏတစ်ခုပဲဟောပါတယ်လို့သွားပြီးတက်ပြီးနင်းနေဖဲခြင်းနဲ့ဉာဏ်ပြရမယ့်ပုံစံမျိုးဖြစ်သွားပြီနော်။ဖဲခြင်းကဇဝါရဲ့အိဇာရဲ့တက်ခံကိုသိပြီးတော့လိုအပ်ချက်လေးကိုသိချက်ပြတာ။သို့မဟုတ် ဒီတစ်ချက်ကိုယူနိုင်တဲ့လက္ခဏာတစ်ခုကိုဥသာပဲယူနေနောက်လက္ခဏာတစ်ခုနဲ့ဉာဏ်အမြင်သင်ရှင်းလာမယ်ဆိုတာသိလို့ဘုရားကတစ်ခုကိုသင်ပြနေခြင်းဖြစ်တယ်။မိမိတို့ကတစ်ခုရှင်းအောင်နဲ့နှစ်ခုသုံးခုလို့သင်လာမယ်ပုံကုန်မျိုးသူတို့လို့သင်ရင်လည်းဝင်ရင်တော့သူတို့လို့ပဲယူဖို့ဒါပဲယူတယ်နော်။ဒါကြောင့်လက္ခဏာရေးသုံးတာလို့သင်ပြီးယူရမလားမယူရမလားမင်းဘယ်လိုဖြစ်လဲ။ယူရမယ်နော်။အဲ့တော့ချူရမယ်အကျုပ်ကံတရားကဒုက္ခသစ္စာတရားအကုန်လုံးဘုရားသစ္စာတရားအကုန်လုံးအကုန်လုံးဆိုတာကဘာလဲအရင်တွေ့လားအမျိုးအစားလားအမျိုးအစားဒါကိုမှတ်ဘယ်အမျိုးအစားလဲလို့မေးတော့30ခုအတွင်းနော်30ခုအတွင်းမှာရှိနေတဲ့ဒီဘုရားသင်္ခါရအမြင်ရနေတဲ့ဒုက္ခသစ္စာတရားဘုရားသစ္စာတရားအလုံးဒီဝိပဿနာရဲ့အကျုပ်ကံအယုံချူရမယ်တရားကအနိစ္စဒုက္ခအနတ္တလို့ချူရအဲ့ဒီလိုအနိစ္စဒုက္ခအနတ္တလက္ခဏာရင်းသုံးတာနေနေရှုတဲ့အပိုင်းမှာသင်္ဆာရလွယ်ကူရာယုံနာနေကနေစပြီးတော့ဖြူပါသုံးသပ်ပါဆိုပြီးသက္ကရာဆရာတော်ကသင်ချထားပါနော်ဒီဆွေချချက်ကိုညကပြုတ်ပြည့်ပြီးအဲ့ဒီလိုသင်္ဆာရလွယ်ကူရာကနေစပြီးသူ့တိုင်အချင်းခါမှာယောဂီတော်ခန္ဓာများအဖို့ကတော့သစ္ဆုတ်ပံယုံနာကစွချင်းပို့ပြီးတော့နေစာသဘောဒုက္ခတဘောအနတ္တဘောဒီသင်္ကမြင်လို့တော့သိရတယ်။ဒါကြောင့်သစ္ဆုတ်ပံကနေစပြီးသစ္ဆုတ်ပံကနေစပြီးတဲ့အချင်းခါမှာဘုရားတော်ဝိပဿနာရဲ့သောရမယ်လုံမန်းကုန်လေးနဲ့ပတ်သက်လို့အခက်တရီဒီအထက်ကရာဇာမျက်နှာ290 291မှာလုံမန်းကုန်အကျဉ်းချုပ်ကလေးပြထားတာနော်ပြီးတော့အစ္ဆဒါလည်းရှိရမယ်ဗိဒ္ဓလည်းရှိရရုပ်လည်းရှိရမယ်နာမ်လည်းရှိရမယ်အခုပုံစံမျိုးဖြစ်ရှိနေတဲ့အချိန်ခါကျတော့ဒီဒေဝိသောအာရိတော်ဝိသဒ္ဓံပိသဒ္ဓံခန္ဓာတို့အစီနိဝိသတိအစ္ဆဒါဖြစ်တဲ့ခန္ဓာ၅ပါးကနေစပြီးဝိပဿနာဘာဝနာကမ္မကံစည်းမျဉ်းကိုစပြီးနှလုံးသွင်းလိုက်ပြီဒီနိမိတ်တွေကအတ္တအနိစ္စတိလို့ဖတ်တယ်နှလုံးသွင်းပြီးတော့အနိစ္စဒုက္ခအနတ္တလို့ရှိရှုလိုက်တဲ့အခါယတမပန္နနာသုဒ္ဓါဣဇ္ဇဒသနာမတိနိဝံဘက္ခဟုဆန္ဒဟောတိဝိဒိတာပိတ္တဗ္ဗမိဝါဣဇ္ဇဒခန္ဓာ၅ပါးသက်သက်ကိုရှုနေရမြတ်နဲ့မဉ္ဇဉ်ဘယ်လိုမှမဆိုင်နိုင်ဘူးဘုဒ္ဓနာကာမိနိဝိပဿနာဘယ်လိုမှမဖြစ်နိုင်ဘူးဘိဒ္ဓဗိဒ္ဓကမေးပါဘိဒ္ဓခန္ဓာ၅ပါးကိုလည်းအနိစ္စဒုက္ခအနတ္တလက္ခဏာရင်းသုံးဆန်းတင်ပြီးစုပေါင်းသုံးသပ်ရမည်သာနေဖြစ်ပါတယ်ဆိုပြီးဧဝကံဖွင့်ထားတယ်ချုပ်ကိုရှုရသတ္တမပရတခန္ဓာပြင်းနုပါတိနာသင်္ခါရေပြင်းအနိစ္စဒုက္ခအနတ္တတိပတ္တိဒါကြောင့်သူတို့ဘာရဲ့ခန္ဓာ၅ပါးတို့ကိုရောအနုပါတိနာသင်္ခါရအမြင်ရနေတယ်သက်မဲ့သင်္ခါရတရားတွေကိုရောအနိစ္စဒုက္ခအနတ္တတို့ရှုပါနော်ကောင်းပြီအစ္စတရလည်းရှိရမယ်ဗိဒ္ဓလည်းရှိရမယ်သက်ရှိလည်းရှိရမယ်သက်မဲ့လည်းရှိရမယ်ဆိုတော့အစ်ဘယ်လိုအလုံးသက်ခံသွားရမှာလဲအစ္စတရမလည်းခန္ဓာငါးပါးရှိတယ်ဗိဒ္ဓမလည်းခန္ဓာငါးပါးရှိတယ်ဘယ်လိုအလုံးသက်ခံသွားရမှာဘယ်လိုရှိရမှာလဲဆိုတော့လုံငန်းခွင်ကိုသူကဆက်ပြီးရှင်းထားတယ်ဒါလေးပြောသေးတယ်နော်သောကာလိနံအစ္စတရနမတတိကာလိနဗိဒ္ဓသောသူယောဂီပုဂ္ဂိုလ်ဒီကာလိနယံခအစ္စတရအစ္စတရခန္ဓာငါးပါးကိုသမ္ပတတိလက္ခဏာယသုံးတန်ခြင်းဝေစုပန်းသုံးတန်ဒီပိဤကာလိနယံခဗိဒ္ဓဗိဒ္ဓခန္ဓာငါးပါးကိုသမ္မာတတိလက္ခဏာယသုံးတန်တင်ရွယ်စုပါသုံးသပ်ဒီပိဤယံခအစ္ဆဒခန္ဓာငါးပါးကိုလက္ခဏာယသုံးတန်တင်ပြီးစုပါသုံးသပ်ယံခဒုဗိဒ္ဓခန္ဓာငါးပါးကိုလက္ခဏာယသုံးတန်တင်ပြီးစုပါသုံးသပ်လူရင်းတွေကပါလေယံခအစ္ဆဒယံခဗိဒ္ဓမှတ်တာနော်နောက်တစ်ခုယုံနဲ့ဒီအစ္စဒါမှလည်းယုံနေတဲ့နှမျိုးရှိတယ်ဗိဒ္ဓမှလည်းယုံနေတဲ့နှမျိုးရှိတော့ဘယ်လိုလုပ်ပြီးသူ့လဲဘယ်သက်သက်သူ့အဲအစ္စဒါနဲ့ဗိဒ္ဓနှမျိုးရှိတော့ဗိဒ္ဓကလည်းစသရှင်ကိုမရဘူးလားမရချက်နော်ဗိဒ္ဓကစသရှင်နဲ့ဗိဒ္ဓတက်တဲ့သူ့နေရုံနဲ့မညာဘယ်လိုမှမဆိုင်နိုင်တဲ့အတွက်အစ္စဒါကိုဆံပြောင်းပြီးသူ့ရောက်တယ်။ဒါကြောင့်ယံခဗိဒ္ဓယံခအစ္စဒါပြောင်းသွားတာပုံစံဆိုတဲ့အဲ့ဒီအစ္စဒါဗိဒ္ဓမှလည်းယုံနေတဲ့နှမျိုးရှိတော့ဘယ်လိုသူ့မလဲလို့နင်းယုံကစသရှင်လည်းရတယ်နံကစသရှင်လည်းရတယ်ယုံမဆတ်ယူပြီးဆိုကြတယ်အပရောအာတိတော်ဝရုပေအဘိနိဝိသတိယောဂီပုဂ္ဂိုလ်တို့ကစအထုကမှာယုတ်ပြကစဒီဝိပဿနာရှိတာနှလုံးသွင်းနှလုံးသွင်းတဲ့ဆိုတာကယုတ်တွေကိုလှမ်းပြီးလည်းနဲ့ပိုင်းခြားယူလိုက်တယ်ယူပြီးတဲ့အချိန်ကကျတော့မဟုတ်လေအဘိနိဝိတေတဝဘုဒ္ဓရုပေသာဥပါဒရုပေသာပြိသိဉ္စိတောအနိစ္စာတိတောပတ္တိအဘိနိဝိတေတဝနှလုံးသွင်းပြီးတဲ့ဘုဒ္ဓရုပေသာဘုညုတ်ကို၎င်းဥပါဒရုပေသာဥပါဒရုပ်ကို၎င်းပြိသိဉ္စိတောညံပြင်ပိုင်းခြားပြီးပဲပရိသေတိယောဘတလုံးစီတလုံးစီညာဖြင့်ပိုင်ချပြီးပဲအနိစ္စတိတောအနိစ္စသာသောသဘောအဖြစ်ဘောအနိစ္စဒုက္ခအနတ္တဟုပတ္တတိတိအောင်မြောင်ရှု၏ဘုညုတ်နဲ့ဥပဒံယုတ်တွေကိုညာနဲ့ပိုင်ချပြီးတော့မှအနိစ္စဒုက္ခအနတ္တသိအောင်ရှု ယတမဘာနာနာသုဒ္ဓဣဇ္ဇဒါဒသုဒ္ဓရူပါဒသနာမတိနေဝဥက္ခဏံဟောတိယုတ်တရားတက်တဲ့ကိုရှုနေယုံမျှဖြင့်တော့ဥက္ခဏံကာမိနေဝိပဿနာဘယ်လိုမှမဖြစ်နိုင်ဘူးမညာဘယ်လိုမှဖြစ်ဖို့မလာနိုင်ဘူးအရူပံမိတ္တဘမေဝဗန္ဓိယကိုလည်းရှုဖို့ရှုရမယ်ယုတ်တရားတက်တဲ့ရှုနဲ့မညာဆိုင်နော်ဆိုင်မဆိုင်နိုင်တဲ့အတွက်ဗန္ဓိယကိုရှုယုတ်တရားကိုပဲယုတ်တရားတွေရှုရမယ်ဘုဒ္ဓရူပင်္စဥပ္ပဒါရူပင်္စဘုဒ္ဓရောနဲ့ဥပ္ပဒါရောအကုန်လုံးရှုဗန္ဓိယတွေကြတော့ဗေဒန်တရားစရှုနေတဲ့ခေတော့သတ္တမတံရူပံအာရမဏံအာရမဏံတတဝဥပ္ပဒံဝေဒနာပညာသင်္ခါရဝိညာဉ်ဉာဏ်ဉာဏ်ဉာဏ်အရူပံတိပြိဋ္ဌိဉ္စိတုအနိစ္စတိသောပတ္တိသတ္တမထို့ကြောင့်တံရူပံထို့ယုတ်တရားကိုအာရမဏံကတဝအာယုံပြုပြီးဥပ္ပဒံဖြစ်ပေါ်၍လာသောဝေဒနာပညာသင်္ခါရဝိညာဉ်ဉာဏ်ဉာဏ်ဝေဒနာပညာသင်္ခါရဝိညာဉ်တရားတို့ကိုလည်းပဲဣဒံအာရူပံတိဧကဉ္စတရားဟု၍ပြိဋ္ဌိဉ္စိတဝဉ္စဖြင့်ပိုင်ဆိုင်၍အနိစ္စတိသောအနိစ္စသာသောသဘောအားဖြင့်ဝါအနိစ္စဒုက္ခအနတ္တဟုမြင်ပတ္တိတိအောင်မြင်အောင်ရှိ၏ဝိညာဉ်တရားတွေကိုရှုရမယ်လို့မြင်ရင်သူယုတ်တရားကိုအာယုံယူပြီးဖြစ်ပေါ်လာတဲ့ဝိညာဉ်ကို၎င်း၊ဉာဏ်ကို၎င်း၊သင်္ခါရတရားတို့ကို၎င်း၊သင်္ခါရစိတ္တိတ္တိတရားစုတို့ကို၎င်းအတိတ်ဝိညာဉ်တရားကို၎င်းဤကနံတရားလို့နံနဲ့ပိုင်းခြားပါပိုင်းခြားပြီးတော့မှသူနံတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးတန်တင်ပြီးသိအောင်မြင်အောင်ရှုပါဆိုပြီးဒီလိုဆွေးနွေးထားတယ်ညဉ့်ကျက်အရာရုပ်နဲ့ရှင်းရမယ်နာမ်နဲ့ရှင်းရမယ်လို့ပြင်ပြစ်တော့ဘယ်လိုသက်သမ်းရှင်းဆက်သွားရမလဲလို့ပြီးတော့သောဂာလိနာရူပံသမ္မာတတိဂာလိနာအရူပံဘောဓုယောဂီပုဂ္ဂိုလ်တိဂာလိနာညံခာရူပံယုတ်တရားကိုသမ္မာတတိသုံးသပ်ရှင်းသွား၍နေ၏ဂာလိနာညံခာအရူပံဏတိယကိုသမ္မာတတိသုံးသပ်ရှင်းသွား၍နေ၏ညံခာယုတ်တရားကိုအနိစ္စဒုက္ခအနတ္တလက္ခဏာသုံးသပ်တင်ပြီးရှင်းသွားသုံးသပ်နေတယ်ဉာဏ်ခန္ဓာတရားကိုအနိစ္စဒုက္ခအနတ္တလက္ခဏာသုံးသံသင်ပြီးတော့သူပွားသုံးသံနေတယ်ပြီးတော့သွားရမယ့်လုပ်ငန်းစဉ်လေးပြလိုက်ရင်ဉာဏ်ခသစ္စာတ္တဉာဏ်ခဝိဒ္ဓဉာဏ်ခယုတ်တရားဉာဏ်ခဏတရားအဲ့ဒီလိုယုတ်ဉာဏ်ခယုတ်တရားဉာဏ်ခဏတရားဆိုပြီးတော့ဒီလိုရှုနေတဲ့အပိုင်းမှာလက္ခဏာရင်သုံးသံတက်ကလည်းခဏကအနိစ္စတက်တဲ့ရှုနေတယ်လည်းမဉာဏ်ကဘယ်လိုမှမဆိုင်ဘူးဒုက္ခတက်တဲ့ရှုနေုံနဲ့မညာကဘယ်လိုမှမဆိုင်ဘူးအနတ္တတက်တဲ့ရှုနေုံနဲ့မညာကဘယ်လိုမှမဆိုင်ဘူးဒါကြောင့်ခါလို့ရမယ်ညာကအနိစ္စလက္ခဏာတင်ပြီးရှုရမယ်ညာကဒုက္ခလက္ခဏာတင်ပြီးရှုရမယ်ညာကအနတ္တလက္ခဏာတင်ပြီးတော့ရှုရမယ်ဒါကပိဿုပ္ပံမှာသွားမယ်ရှုပဲနော်ပိဿုပ္ပံမှာအဲ့ဒီပုံစံအတိုင်းရှုသလိုအတိတ်မှာလည်းသုနီ၎င်းအနာကလည်းသုနီ၎င်းပဲဖြစ်ပါတယ်ဒါကဝိပဿနာမရှုခင်မှာကြိုတင်ပြီးသွားရမယ်လုပ်ငန်းခွင်နဲ့ဆက်တဲ့ဆက်မှတ်ထားတဲ့အစဉ်အလာလေးတစ်ခုပေါ့နော်အဲ့ဒီအစဉ်အလာတွေကိုညာနဲ့ပိုက်ထားပြီးဟိုတိုင်းမှာဆိုသိပြီးတဲ့ယောဂီပုဂ္ဂိုလ်ကဝိပဿနာဘာဝနာကမ္မထာစပြီးပြည့်ပြည့်နဲ့ဆက်လို့ရှိရင်တော့ဘုရားကပြောခဲ့တဲ့အတိုင်းယုတ်တရားတွေကလွယ်ကူရင်ယုတ်တရားကနေစပြီးပြည့်ပြည့်ဝိပဿနာအကျင့်ပြုနော်သစ္ဆုတ်ဗံကတော့အများများလွယ်ကူကြတယ်နော်ဆိုတော့အတိတ်ကနေစမရှိကောင်းလို့လားလို့ပြောတော့ဟုတ်ဘူးနော်မိမိဉာဏ်ကပြင်းရင်လဲစပြီးရှိတော့ရောယောဂီတော်ခင်ဗျားများမှာအတိတ်ဉာဏ်ရင့်ကျက်လွယ်တာကတော့သစ္ဆုတ်ဗံကတော့ငကိုယ်တွေဒူးတွေရှင်နေတဲ့အတွက်သစ္ဆုတ်ဗံလုံနိုင်တဲ့ကနေစပြီးအရင်ရှိရင်တော့ပိုပြီးဉာဏ်ထင်မြင်လာတာကိုတွေ့ရတယ်နော်ဒါကြောင့်သစ္ဆုတ်ဗံမှာယုတ်တရားတွေကိုထောက်ထားတာ52ခုထပ်တာရှိတဲ့ယုတ်တရားတွေဆိုဆုံးကုန်ပြီးတော့ဆိုယုတ်တရားတွေရဲ့ပြစ်ပြီးပြက်တာကိုရှိပြီးတော့အနိစ္စလို့နောက်ကသင်္ကေတလိုက်ပြီးလိုက်တဲ့အပိုင်းမှာဖြစ်ဖြစ်ပြက်နေတာကမြန်မြန်လောက်မြန်ပါစေအိဋ္ဌကခပ်ပြင်းပြင်းလိုက်တယ်ကခပ်ပြင်းပြင်းဆိုတာကတော့တစ္ဆေကံမှာဒီချိန်လောက်ဖြစ်သေးသုံးဖို့သမီးနဲ့မှာဒီချိန်လောက်ကအိဋ္ဌလည်းရတယ်ဟိုကဖြစ်တဲ့ဖြစ်တဲ့နှုံးနေတာတစ္ဆေကံမှာဂရေနဲ့ဂရေဘောင်းများစွာဖြစ်ပြီးဖြစ်နေတယ်နော်ပြီးတော့ဂရေဘောင်းများစွာဖြစ်ပြီးအချိန်ဂရေတစ္ဆေကံကိုဂရေဘောင်းများစွာဆိုတာကတော့ဘယ်လိုလဲတစ္ဆေကံကိုဒီ9000ပုံလို့ကျင်ဇဘုံခန့်တော့ပဲလုပ်သေးတာတန်းရှင်းမှာဖြစ်တော့နော်ဇက်ကအတွင်းမှာကအကျဉ်ဂရေဘုံများစွာဖြစ်ပြီးပြင်နေတဲ့ဇဘုံဆိုတာနော်ရုပ်ဂရေ9000လို့ပြောလို့ရင်မဟုတ်ဘူးနော်ဇက်ကကအကျဉ်ဂရေ9000ပုံဇဘုံခန့်တော့တာတန်းရှင်းတဲ့လုပ်သေးတာဒီခန္ဓာအိမ်မှာဘုရားကပြောကြတဲ့အတိုင်းပဲဓောနိမတ္တလို့ခေါ်ဆိုအပ်တဲ့ဒိဋ္ဌခန့်တော့ရှိတယ်ပရမဏုမြေပဲရှိတယ်အမှုန်ကြီးတွေနဲ့ပေါင်းစုတူဆောက်နော်အဲ့ဒီအမှုန်လေးတွေကိုတက်ခွဲလိုက်လို့ရပ်ကြည့်တဲ့ယုတ်ပရမသဘောတွေရဲ့ဖြစ်ပြီးပြတ်တာကိုရှိပြီးတော့အနိစ္စကိုရှင်းလင်းပြအောင်ဖြစ် ဣဇ္ဇဒမှာကျုပ်ပြီးလို့ပြန်ဖိဒါမှာလည်းခုနည်းတော့ယံခဣဇ္ဇဒယံခဖိဒါအနိစ္စကိုသူနည်းပြီသူလိုက်လို့အောင်မြင်ပြီဆိုလို့ချင်းတော်တော်လေးထွက်လာပြီဆိုလို့ချင်းတော့သက်မဲ့သင်္ချာတရားတွေအကြောင်းပြီးရှိနော်သူပင်နေရည်ရည်ရည်တော်ရည်တောင်းနေလေရည်ရည်အိုရည်အိနေတက်ရည်ရည်မူရည်စက်ပြီးဖြစ်သက်မဲ့သင်္ချာတရားတွေကိုလည်းအလုံးဖတ်ပြီးတန်လေးပါဆက်ဒီပိုက်မှာအလုံးကလအမှုန်လေးဖြစ်တာနော်ဒီကရအမုံလေးတွေမှာတက်ခွက်လိုက်ရင်အတန်ပါခဲ့တော့ကိုယ်ကသင်မပိုင်ရင်ပြုအဲ့ဒီသင်္ချောကုမျိုးသောယုတ်တရားကြီးအဖြစ်ဖြစ်တဲ့ဆံပြည့်ပြည့်အိဋ္ဌာလို့ဆိုသူနေပြုပြီးတော့အိဋ္ဌာလူပ္ပန္နဉာဏ်နဲ့တော့တော်တော်လေးယုတ်ပိုင်းမှာရင့်ကျက်လာရင်နံပိုင်းကိုကြောင်းပြီးပြုပုံသာနော်နံပိုင်းမှာလည်းအာရဏဒွါရအလိုက်နံတရားတွေကိုသိသိထားတဲ့အတွက်ဥပ္ပန္နရှိတဲ့အပိုင်းမှာလည်းအာရဏဒွါရအလိုက်ဆိုဥပ္ပန္နကုခြင်းကိုပို့ပြီးအဋ္ဌဉာဏ်ဆန်းခြင်း၆လိုင်းလုံးပေါ့သက္ကုဒွါရဝိသိစတဲ့ဝိသိစိတ်အစဉ်တန်ဖြစ်ပေါ်သွားတဲ့နံတရားတွေကိုသက္ကုဒွါရဝိသိမှာလည်းအကောင်းဆုမကောင်းဆုတွေကိုပေါ့နော်ဒီမှာတော့ဒီလက်ကသိနေပါအဲဒီနံတရားတွေဖြစ်ပေါ်သွားတဲ့စိတ်အစဉ်တန်ဒုနံတရားတွေဖြစ်ပြီးပြထားကိုကြည့်တဲ့အိဋ္ဌကလို့သူနေရှိပြီးတော့အဲ့ဒီအနိစ္စဥပါဒဏ်ကနေရင့်ကျလာတဲ့ရင့်ကျလာတဲ့အခါကျတော့မှသို့ယုတ်တရားသို့နံတရားတို့ရဲ့စိတ်ကြည်စိတ်ဆင်းပြေခြင်းဉာဏ်ကျက်ပြီးအနိစ္စခံတဲ့သဘောတွေကိုဉာဏ်နဲ့မြောင်ကြည့်ပြီးဒုက္ခကိုသူနည်းရှိပါမယ်ဒုက္ခဥပါဒဏ်ကရင့်ကျက်လာပြီးကြလို့ချင်းတော့သို့ယုတ်တရားနံတရားတွေရဲ့မပြည့်စုံတဲ့အခြေအကျအထိုင်မှာနှစ်တာရာအပ်ပြီးဒီနေတဲ့အတ္တမရှိတဲ့သဘောကိုဉာဏ်နဲ့မြောင်ကြည့်ပြီးတော့နတ်တတ်လို့သူပြအဲ့ဒီလိုဉာဏ်ခဣဗ္ဗတဉာဏ်ခံပိဋကဉာဏ်ခံယုတ်တရားဉာဏ်ခံဉာဏ်တရားဉာဏ်ခံအနိစ္စဥပါဒနာဉာဏ်ခံဒုက္ခဥပါဒနာဉာဏ်ခံအနတ္တဥပါဒနာဉာဏ်တို့ဖြင့်လက်လည်းပြီးသစ္စာပေါ်မှာရှိလိုက်တော့တော်တော်လေးဉာဏ်လေးကရင့်ကျက်လာပြီဆိုရင်တော့အတိတ်ကနေရှိပြီးအနာဂတ်ကိုပုံစံတူရှိနေပါတယ်။ပြီးတော့အဲ့ဒီတော့ပုံစံတူရှိအောင်ပဲဆိုတော့လုပ်ငန်းရံသံပြီမှရှိပါတယ်လို့ပြီးတာဆိုတဲ့အဖြစ်နဲ့ပတ်သက်လို့ခဏခဏလည်းပြောနေပါတယ်။ပရိသင်္ကြန်မဲ့ပါဠိတော်ကြီးကိုပို့ပြီးတော့အထူးသဖြင့်ဝိသုဒ္ဓိမေတ္တရာဒုတိယဆက်ကသံမြေနာ240 245ဆက်ပြီးတော့အဋ္ဌကျဖွင့်ထားနော်ပြီးတော့ဘယ်လိုရှိရမလဲလို့မင်းဟုတ်ဒီစေတရူပတိတနာခေတ္တသုခပါဏအနိစ္စဆရာထေနာဟောပရိသမ္မိတာမြတ်ပါဠိတော်မှာသံမြေနာ50တောဟောထားတယ်နော်ရူပတိတနာခေတ္တသုခပါဏအနိစ္စဆရာထေနာအတိဏကသုခပါဏဖြစ်တဲ့ယောဂီကြီးကုံတတ်တဲ့အနေသဘောကြောင့်ဖြစ်ပြီးပုံပုံသွားတယ်ပြက်ပြက်သွားတယ်အဲ့ဒီပြက်သွားတဲ့သဘောကြောင့်အနိစ္စကိုယ်ငယ်ဆိုတာနဲ့ပြက်တယ်ဆိုတာနဲ့သဘောတူပဲခြင်းတွေကအတူတူတော့မှန်တယ်ဒါပေမဲ့လေးနဲ့ပုံကြီးလေးမတူဘူးပုံသွားတယ်ဆိုတာမရှိတော့ဘူးဟုတ်တယ်ကိုယ်ငယ်ဆိုတာဘာဖြစ်ရလဲမရှိဘူးယုံတရားတွေကြီးမဖြစ်ခင်ကလည်းမရှိဘူးဖြစ်ပြီးတော့လည်းမရှိဘူးလူတွေအလောင်းကောင်ကြီးကသိပြီးတဲ့အခါမှာအလောင်းကောင်ကြီးကျန်ရင်ဟိုမှာအလောင်းကောင်ကြီးပုံပြီးဖြတ်နေတယ်ဆိုတော့ဒီနေရာမှာသွားပြီးပြက်ပြီးတဲ့အခါပုံဖြတ်နေတာမျိုးမရှိဘူးဒုက္ခမတ္တရဲ့သဘောကမဖြစ်ခင်ကလည်းမရှိခြင်းဖြစ်ပြီးတော့လည်းမရှိခြင်းမရှိခြင်းနှစ်ခုရဲ့အလဲကုံမှန်တယ်ဉာဏ်ရည်ခိုက်တာအပြင်ပေါ်လာတဲ့ဓမ္မသဘောကအမှုဖြစ်တယ်။ဒီတော့ဒီလိုမရှိဘူးဆိုလို့ရှိရင်ဘာဖြစ်လို့ဒီခန္ဓာအိမ်ကြီးတွေ့နေရလဲတဲ့ဒီလိုအမှုဖြစ်နော်အကြောင်းတရားတွေကထပ်ခါတက်ကဖြစ်အောင်ကျေးဇူးပြုသေးတယ်အတွက်အကျိုးဖြစ်တဲ့ရုပ်တွေဉာဏ်တွေကလည်းထပ်ခါတက်ကပဲဖြစ်နေတယ်အကြောင်းကမကုန်သေးဘူးကျေးဇူးပြုပေးနေတဲ့အကြောင်းတရားတွေကမကုန်သေးတဲ့အတွက်အကျိုးတရားတွေနဲ့ထပ်ကထပ်ဆက်ဆက်ဖြစ်ဆိုတော့ဒုက္ခမှုနှောင်းတာတဲ့အဲ့ဒီအမှန်ဉာဏ်နဲ့အလုံးလေးလေးများများနဲ့ဖြစ်ပြီးနေတဲ့အတွက်ပြက်ပြီးနေတဲ့အတွက်ကြောင့်ဒီဖြစ်မှုပြက်မှုနှစ်ခုအစိုးအစကိုဉာဏ်နဲ့ပိုင်းခြားမယုံနိုင်တဲ့ပုဂ္ဂိုလ်တွေအဖို့မှာတစ်သက်တည်းနဲ့ဉာဏ်ဥပမာကူပြီးတောင်းတနေတဲ့ပုဂ္ဂိုလ်လင်းနေတဲ့မြည်စီတကယ်တမ်းတစ်သက်တည်းဟုတ်လားမဟုတ်ဘူးတရားစစ်တာရည်ရဲ့နာနေမှုသောအာကအဆက်မပြတ်ဖြစ်နေတော့တစ်ဆက်သေးလို့ရှင်ရက်တကယ်တမ်းတစ်ဆက်သေးဖြစ်နေတာဟုတ်လားဘုက္ခုအဲ့ဒီပုံစံအတိုင်းရုပ်တင်နန်းကြီးကဖြစ်နေတဲ့နှောင်းကားတွေကဖြစ်နေတော့ဆက်ကြပြီးအကြအလမထင်တော့အောင်ပုံစံအမတန်ဆင်းရဲဉာဏ်ဉာဏ်ကြီးဖြစ်နေတဲ့အတိုင်းဆက်ဆက်နေတယ်ဒီလိုအတုံးသေးကြီးဖြစ်အကြောင်းပြတဲ့ပုံစံတိုင်းဒီမှာမှဒီအကျိုးပြတယ်လက်ဆိုင်တော့မှာဖြစ်တယ်အဲ့ဒီတော့အနိစ္စကပြစ္ဆုတ်ပါဖြစ်တဲ့ရုပ်ပြတဲ့ကိုအနိစ္စနဲ့သိရှိရမယ်ဆိုရင်ဘယ်လိုရှိရမလဲတရားကိုဝိသုဒ္ဓိမေအထက်ကရာဆရာတော်ကဝိသုဒ္ဓိမေအထက်ကရာဒုတိယဆံမြေ145မှာဖွင့်ထားတယ်နော်။ဒါသမဧတယံအတိတရူပတဏ္ဍတမအတိပိယေဝအိနံအိမံဘုံတမ္ပတံဒီအနိစ္စံခယထေနာအတိတ်ဖြစ်တဲ့ယုတ်တရားရှိတယ်။အဲ့ဒီယုတ်တရားကအတိတ်မှာအတိတ်ဘဝမှာပဲကုန်ခဲ့တယ်။ဒီပစ္စုပ္ပန်ဘဝကိုမရောက်ရှိနိုင်ဘူး။ဒါကြောင့်အနိစ္စဆရာထေနာကုန်သွားတဲ့အနေသဘောဆိုအနိစ္စလို့သူတို့ထုတ်တာ။ကုန်သွားတဲ့အနေသဘောမြင်အောင်ကြည့်ပါ။တနည်းအားဖြင့်ပြက်သွားတဲ့သဘော။ပြက်ပြီးပြက်သွားတဲ့သဘောကိုလည်းမြင်အောင်ကြည့်ကြည့်တော့ဒီဘောကိုပြုပြီးမလာဘူး။ အဲ့ဒီသဘောကိုဉာဏ်နဲ့မြောင်ကြည့်ပြီးအနိစ္စလို့ရှိပါလို့ဒီလိုသင်ကြားထားတယ်။အဲ့ဒီမြောင်ကြည့်ကြကိုသိမယ်ဆိုအတိတ်ကရုပ်ကြောင့်ရှိပါမလားမရှိပါဘူးလား။သူပိဿုဘံကုအပင်ကနေကြည့်လိုက်ဒီအတိတ်ရုပ်ကြောင့်ရှိသေးလား။မရှိတဲ့အတွက်ဘယ်လိုရှိမလဲတဲ့ဖြစ်ကြနော်။ဒါကသူတို့အပြောကမကြည့်လို့သူ့မြတ်ကြသဒ္ဒံဆိုလို့ချင်းမဖြစ်ဘူးလား။ဉာဏ်ရဲ့စွမ်းအင်အာနုဘောကိုမသိလို့ခေါ်ကြ။နော်။ဉာဏ်ရဲ့ဆိုင်အနုဘောကိုသိနေတဲ့ပုဂ္ဂိုလ်များဒီလိုပြောပါမှာပြောပါဘူးခဏခဏအစဉ်ပြောနေတဲ့အတိုင်းဟိုလေးတည်တဲ့ကဘာတွေကပွင့်နေတဲ့ဒီမိဂရာဖျားတို့သူ့မိဂရာကျင်ပြီးမကြည့်ပေမဲ့လက်ပြီးဉာဏ်နဲ့ရှုလို့မရဘူးလားဉာဏ်နဲ့ဒါကပုဂ္ဂိုလ်မိဂရာတန်တို့ဒီအပင်ကြီးနဲ့ရှုတာပါလို့ပြောတာအကြောင်းပြပုဂ္ဂိုလ်မိဂရာတန်တို့ဒီအပင်ကြီးနဲ့ရှုရသလိုဝိပဿနာဉာဏ်နဲ့လည်းရှုရတယ်လို့ဘုရားဟောထားတာစိတ္တနိယတုတ်တံမှာအဓိကပါပါဘုရားညီမတန်တို့ဒီအခင်းကြီးနဲ့ကြည့်ရတယ်ဆိုတာကတော့လက်ခံနိုင်ဘူးဥပဒဏ်ညာနဲ့အသိခံတဲ့၅ပါးကိုကြည့်ရတယ်ဆိုတာကတော့ဘာဖြစ်လို့လက်မခံနိုင်ရမှာလဲအသိစဉ်းစားဖို့ပေါ့နော်နောက်တစ်ခုညာအနာဂတအနန္တဘဝေနိစ္စသစ္စတိတံပိတ္ထေဝခေတိနတတောပရမဘုံသမိတ္တိဒီအာနိစ္စဘုရားထေနာအနန္တဘဝမှာဖြစ်မဲ့ယုတ်တရားတစ်ခုမဖြစ်သေးဘူးဘယ်လိုလုပ်မလဲတဲ့ဖြစ်တာတစ်ခုလို့ပြောပြီးပြောတံပိတ္ထေဝခေတိအဲ့ဒီအနာဂတယုတ်တရားဟာလေအဲ့ဖြစ်မဲ့အနန္တဘောမှာပဲပုံသွားလိုက်။နတတောပရံဘုံကမိတ္တိအဲ့ဒီအနန္တဘောကလည်းနောက်အနန္တဘောတစ်ခုကိုဘယ်တော့မှရောက်ပြီးမသွားဘူး။အနိစ္စဖြစ်တဲ့နဲ့အဲဒါကြောင့်အနိစ္စကုန်သွားတဲ့အနန္တဘောကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးအနိစ္စကိုသိပါဒီလိုသင်္ခတ်ထားတယ်။လူတို့ရင်အနန္တရောက်ခါကြည့်ရမလားမကြည့်ရအောင်လား။ကြည့်ရမယ်လို့သင်္ခတ်ချက်ဒီပါဠိတော်ထေရမှာရှိတယ်မရှိဘူးလားမင်းကြည့်နေတယ်။နော်အန္တကုယံပိသုပ္ပန္နရူပံတံပိဣတိဝခေတိနာဣတောပိသတိအာနိသံခရတိနာပိသုပ္ပန္နဖြစ်တဲ့ယောဂရတိအဲ့ဒီယောဂရဟာလေဒီပိသုပ္ပန္နမှာပဲခုံသွားလိုက်ဒီပိသုပ္ပန္နကနေတစ်သိက်ကျက်ပြီးတော့နောက်ထပ်ဘဝတစ်ခုကိုပို့ပြီးဘရမမသွားဘူးဒါကြောင့်ခုံသွားတဲ့တဘောကိုလည်းနဲ့မြောင်ကြည့်ပြီးအနိစ္စလို့ရှိပါဒီလိုခေတ္တထားနော်ပိဇာတဘိဒ္ဓသူနီ၎င်းပဲအောလာရိကဒုသမထိနာပဏိတဒုရတန်တိကသူနီ၎င်းပဲနော်အဲ့ဒါကတော့ဘိဓမ္မာကြံကျင်တော့အဲ့ဒီသုပ္ပတိအရှိကိုသူ့ကိုနော်ရပါတယ်။ဒီတော့အတိတ်အနာဂတ်ကနေအတိတ်ကနေကြိုးပြီးတော့အနာဂတ်ပေါ့အောင်ရုပ်တက်ကိုခန္ဓာကဖြစ်ပြီးပြက်တာကိုကြည့်ပြီးဖြစ်ပြီးကုံသွားတဲ့ဘောကိုညံ့ညံ့မြင်အောင်ကြည့်ပြီးတော့အိဋ္ဌာလူအင်းနေရှိပါခန်းစိတ်စိတ်ကလေးရှိနိုင်ပုံကောင်းနေအိဋ္ဌာမှာရှိလောဘိတ်ကမှလည်းရှိအနာလူပဲညံ့ကြနေကြတယ်လေဆုံငုံပြီးတော့ဝိသိစိတ်အစင်းလေးကိုသဗ္ဗုဒ္ဓရဝိသိသောတာဒရဝိသိကဏ္ဍဒရဝိသိကြတဲ့ဝိသိအစဉ်အတိုင်းသက္ကုဒရဝိသိပြင်သောတာဒရဝိသိသူရဲသောတာဒရဝိသိပြီးတော့ကဏ္ဍဒရဝိသိသူရဲသက်ပြီးဒီလိုမဟုတ်တော့ဘူး။ဒီမှာတော့ကောင်းစုဆုံးမပြီးဖြစ်ခဲ့တဲ့ဝိသိစိတ်အစဉ်တိုင်းသာရှိတယ်နော်။ဖြစ်ခဲ့တဲ့ဝိသိစိတ်အစဉ်တိုင်းကအမှန်မနောဒရဝိသိရှိပြီးသက္ကုဒရဝိသိဖြစ်ခြင်းဖြစ်မယ်။သက္ကုဒရဝိသိပြင်မနောဒရဝိသိတွေလည်းပြန်ဖြစ်ခြင်းဖြစ်မယ်။ပြီးတော့ဟုတ်ဇေဝနောဒရဝိသိကျော်ဖြစ်ခြင်းလည်းဖြစ်မယ်ပေါ့။အဲဒါကသက္ကုဒရဝိသိပြန်ဖြစ်ခြင်းလည်းဖြစ်မယ်။အဲဖြစ်ခဲ့တဲ့ပုံစံအတိုင်းဘဝမနောအကြည့်ကိုသိတတ်ပြီးဘဝမနောအကြည့်တစ်ခုလိုရဲ့ဉာဏ်မှာစစ်ပေါ်သွားတဲ့ဝိသုစိတ်ကလေးတွေကိုစစ်ပေါ်တဲ့အတိုင်းကဏအတိအပြီးပြောင်းဉာဏ်နဲ့ဆက်ပြီးတော့သောဝိသုစိတ်စိတ်တွေရဲ့ဖြစ်ပြီးပြက်တာကိုသိပြီးတော့အနိစ္စလို့ပြင်ပြီးသိပြရအတိတ်ကနေပြောပြီးအနာဂတ်ပေါက်ပြီးတိုင်အောင်ဖတ်စစ်စစ်ကလေးတင်ပြရတယ်ဘဝတကြအပြင်မှာဖြစ်ပေါ်တဲ့ဉာဏ်ပြတဲ့ဆိုတော့ဘယ်လုံးမှကုန်ပြင်းအောင်မကျွတ်နိုင်ဘူးနော်ကျွတ်နိုင်တယ်ဗျာပေါ့ဖတ်စစ်စစ်ကလေးဉာဏ်နဲ့ဆုံးငုံပြီးတော့သွန်ဉာဏ်ပြရတဲ့ဖြစ်ပြီးပြက်တာကိုသိပြီးတော့အနိစ္စလို့အနိဒီကမျိုးစားကတော့အဲ့ဒီလိုရှိနေပုံသွားလို့နော်အင်းတစ်မျိုးတစ်မျိုးမှရှိနေတဲ့အရေးပြက်ကတော့ဘယ်လိုမှမကုန်နိုင်ဘူးအဲ့ဒီတော့ဘဝတစ်ခုမှဖြစ်ပေါ်တတ်တဲ့သက္ကုဒ္ဒရာဝိသီဘောမြေမတက်နေအောင်ကျမ်းအဲ့ဒီမြေမတက်နေအောင်များနေတဲ့သက္ကုဒ္ဒရာဝိသီတွေကတော့ပုံစံအောင်ဘယ်လိုမှမရှိနိုင်ဘူးတော့သက္ကုဒ္ဒရာဝိသီအမျိုးသားတွေပုံစံအောင်ရှိလို့ရနေတာနော်အဲ့ဒီအတိုင်းနဲ့ထုံကုန်ပြီးတော့အနိစ္စနာကပေါ့အောင်အစ္စဒမှာရှိလို့ဘိဓာမှာလည်းဒီလိုတော့အဲ့တော့ဉာဏ်ခံဣဇ္ဇတဉာဏ်ခံဘိဓဉာဏ်ခံယုတ်တရားဉာဏ်ခံဏတရားဉာဏ်ခံအနိစ္စလက္ခဏာဉာဏ်ခံဒုက္ခလက္ခဏာဉာဏ်ခံအနတ္တလက္ခဏာအဲ့ဒီလိုလက္ခဏာရင်းသုံးဌာန်တင်ပြီးတဲ့ဒီသူပါသုံးသပ်ပြရပါတယ်အတိတ်ကနေပြောပြီးအနာဂတ်အထိယုတ်တိဏ္ဍီကိုအဲ့ဒီလိုသူပါသုံးသပ်လို့တော်တော်လေးအောင်မြင်ပြီဆိုလို့ရှိရင်သိစုတ်ဘာမှန်တစ်ခါပြန်ကြည့်လိုက်အတိတ်နာကံကနေပြောပြီးအနာဂတ်အထိရှိလိုက်အဲ့ဒီလိုပွတ်အောင်တော့ဖတ်ခါဖတ်ခါအကျုပ်ပြရပါတယ်အဲ့ဒီလိုဒီဘသုံးဌာန်ရာကနိုင်ငံကတိတ်ကျွန်တော်လေးနှင်းလာပြီဆိုလို့ရှိရင်ပြောပြီးပုံကတော့လောက်ရတယ်ခန္ဓာ၅ပါးနည်းနဲ့ရှိတယ်နော်ခန္ဓာ၅ပါးနည်းရှုထွက်တယ်ကတော့ပြီးပြီးတော့ထိဆိုင်တယ်ပုံပြီးတော့၅ပုံပုံရုပ်တည်နိုင်ငံကိုခုနကသူကရုပ် ယုံတဘုံနန္ဒဘုံနှစ်ဘုံပုံပြီးရှိတယ်တနည်းအဲဒီနှစ်ဘုံပုံရှိတာကနေပြီးတော့ငါးဘုံပုံပြီးရှိတယ်ဘယ်လိုပုဂ္ဂိုလ်ဒီငါးဘုံပုံရှိဖို့မြတ်စွာဘုရားပြောကြားပေးတယ်လို့သမီးရင်တော့ငါးဘုံပုံရှိဖို့ပြောကြားတာကယုံပြနဲ့ပတ်တယ်လို့အဋ္ဌဉာဏ်တန်ရှင်းနဲ့ဉာဏ်တရားနဲ့ပတ်တယ်လို့အဋ္ဌဉာဏ်မတန်ရှင်းကျိုးဝင်နေတယ်အဲဒီလိုပုဂ္ဂိုလ်မျိုးကိုမြတ်စွာဘုရားဒီယုံပြနဲ့ပတ်တယ်လို့အဋ္ဌဉာဏ်တန်ရှင်းနေတဲ့အတွက်ယုံပြတယ်ဆိုသဘောနန္ဒရည်ပတ်တယ်လို့အဋ္ဌကမတန်ရှင်းသေးတဲ့အတွက်နန္ဒရည်ကို၄ဘုံဝိညာဏတဘုံ၊အညာတဘုံ၊သင်္ခါရတဘုံ၊အတိတ်တဘုံနဲ့ဘုံ၄ဘုံပုံပြီးတော့ဝိပဿနာရှိဖို့ဆင်ကြပေးတယ်လို့ဒီလိုအဆိုနဲ့ရှိ။နောက်အဆိုတစ်မျိုးကတော့မြတ်ထညာနေတဲ့အတွက်မြတ်ထညာတဲ့ပုဂ္ဂိုလ်တွေကိုလည်းမြတ်စွာဘုရားကြည့်၄ဘုံပုံပြီးနန္ဒရည်ကိုအဲခန္ဓာ၅ပါးနည်းနဲ့ပရမတ္ထအတ္တယုတ်တရားနန္ဒရည်ကို၅ဘုံပုံပြီးဝိပဿနာရှိဖို့ဆင်ကြပေးတယ်လို့ဒီလိုအဆိုနဲ့ရှိ။နော်။အဲဒီတော့ငါးဘုံဘုံကြီးရှိမှဆိုရင်သစ္စာပန်ကစမယ်ဆိုရင်ပေါ့ဥမာသက္ကုဒရဝိသီမှာသင်ကြပါလို့သက္ကုဝိညာဉ်ကမျက်စိမှတိတဲ့ခုနကမပင်းစကောင်းသောသတ္တံသောတာသက္ကုနေတဲ့ကွာသက္ကုယုတ်တရားအလုံးပြုစီနဲ့သက္ကုအကြည့်ကနေတဲ့ကွာ50နဲ့ဒီ54မျိုးနဲ့ယူပါရုံကယုတ်တရားရုပ်ခန္ဓာဖြစ်တယ်အဲဒီသစ္စာတရဝိကံကြတော့ဥဒ္ဒေခရိယဝတ္ထုကိုသင်ဖြစ်ခရိယဝတ္ထုမှာရှိနေတာ54မျိုးသောယုတ်တဲ့ယူပါရုံကယုတ်တရားမြတ်ကြီးကြတော့သက္ကုမှာရှိတဲ့54မျိုးသောယုတ်တရားယုတ်တရားနဲ့ဒီပယုံကယုတ်တရားရူပခန္ဓာ။သံပရိသိန့်ကြတော့ဒီကဟရိယဝတ္ထုဖြစ်စေ။အန္တရဏဥဒ္ဒောသောတရားယောကတဲ့နောက်ပယုံဝိသိတိရူပယုံကိုဆက်နဲ့အာယုံယူနေတဲ့မနောဒရဝိသိတိအဲ့ဒီမှာဖြစ်ဖြစ်အဲ့ဒီမှာဝိသိစိတ်ရဲ့အခြေအရာတွေကတော့အလုံးဟရိယဝတ္ထုဆို54မျိုးသောယုတ်တရားနဲ့ဒီပယုံအဲ့ဒါတွေကရူပခန္ဓာ။နောက်တစ်ခုကလည်းကပြောပြတာဝိသိစိတ်တိုင်းကပစ္စရတဝဇ္ဇံမှာဝေဒနာပစ္စရတဝဇ္ဇံကြတော့ဥပက္ခဝေဒနာသဗ္ဗဝိညာဉ်မှာဥပက္ခဝေဒနာသံပရိစ္ဆေမှာဥပက္ခဝေဒနာတဏိရဏမှာသောမနတာဖြစ်ခြင်းသောပိဋိပါဒေသောမနတာဝေဒနာပိဋိမပိုင်းတော့ဥပက္ခဝေဒနာဘုဒ္ဓမှာဥပက္ခဝေဒနာဇောတိကြတော့ပိဋိပါဒေသောမနတာပိဋိမပိုင်းဥပက္ခအဲ့ဒီမှာသုသောမနတာဖြစ်ရင်သောမနတာဥပက္ခဖြစ်ရင်ဥပက္ခအကုသိုလ်သက်ဖြစ်တဲ့မဲ့ခြင်းကသောမနတာဖြစ်ခြင်းနဲ့ရှင်ကဥပက္ခဖြစ်ခြင်းနဲ့ရှိနော်ရသဇောတိဖြစ်တဲ့မဲ့ခြင်းကသောမနတာဖြစ်တာပဲအဲ့ဒီလိုဝေဒနာလေးတွေကိုအောင်ကြည့်ပြီးတော့ဝေဒနာသက်သက်ကိုဉာဏ်လုံးကိုအောင်ကြည့်ပါနော်။ပညာသက်သက်၊သင်္ခါရသက်သက်၊အတိတ်သက်၊ဝိညာဉ်သက်သက်။ပုံလိုက်တော့ဝိသိစိတ်အစဉ်အတိုင်းတစ်ခုမှာကိုကရူပခန္ဓာတစ်ခုမြင်ရဝှစုတည်နဲ့ဒီပါယုံကိုအယုံပြီးရူပခန္ဓာတစ်ခု၊ဝေဒနာတစ်ခု၊ပညာတစ်ခု၊သင်္ခါရတစ်ခု၊အတိတ်သက်ဝိညာဉ်တစ်ခုပေါင်း၅ပုံပုံပြီးတော့ခွဲပြီးရှင်းအဲ့တော့ယုတ်တရားနေကိုကြည့်ပြီးတော့ဖြစ်ပြီးတဲ့ထာကိုကြည့်ပြီးအနိစ္စလို့ယူမယ်။ဖြစ်ခြင်းဖြစ်ခြင်းအနိစ္စခံရတဲ့သဘောတည်းကိုကြည့်ပြီးတော့ဒုက္ခလို့ယူမယ်။မပြည့်စုံတဲ့အတိုင်းမှာဖြစ်တာအဖြစ်ဒီနေ့အတ္တမရှိတဲ့သဘောတည်းကိုဉာဏ်နဲ့မြင်ကြည့်ပြီးအနတ္တလို့ယူ။ဝေဒနာတတ်တဲ့ကိုလည်းဒုညလကောအနိစ္စဒုက္ခအနတ္တလက္ခဏာလုံးတန်နေပြီ။အဲ့ဒါရှိပြီနော်။ဒိညာတတ်တဲ့ကိုလည်းဒုညလကောသင်္ခါရတတ်တဲ့ကိုလည်းဒုညလကောအတိတ်ဝိညာဉ်တတ်တဲ့ကိုလည်းဒုညလကောလည်းယူရငါးဘုံပုံပြီးရှိ။အဲ့ဒီစနေအပြင်ဣဇ္ဇတမှာရှိတဲ့ပုံသဏ္ဍာန်ဗိဓမှာလည်းရှိနေတယ်။ဣဇ္ဇတမှာယူပါယုံကအာယုံယူပြီးဖြစ်ပေါ်သွားတဲ့ဝိရိသေစိတ်တွေကိုရှိသလိုအလားတူပဲဗိဓမှာလည်းဒုတိယကောင်ရှိနေတယ်။ယူပါယုံလိုက်ကိုတွေ့ပြီးရင်တတ္တယုံနဲ့ကန္နယုံနဲ့ရတ္တယုံနဲ့ဖုဒ္ဓဘာယုံနဲ့ဓမ္မယုံနဲ့ခေါ်တဲ့ဆောင်းတိုင်းလုံးကိုအာယုံယူပြီးဖြစ်ပေါ်နေတဲ့ဉာဏ်ကြတဲ့ပုံသဏ္ဍာန်ကရှိနေပါလေ။ငါးဘုံကုန်ရှိတယ်ဖြစ်နေနော်။အဲ့ဒီစနေအပြင်ပြစ္ဆုတ်ပါမှာဣဒ္ဓတဗိဒ္ဓခန္ဓာများလို့လည်းငါးဘုံပုံပြီးရှိတဲ့ခန္ဓာငါးပါးနည်းနဲ့သူ့ဘက်ကြီးတော်လေးပြင်းနေလာပြီဆိုရင်အတိတ်ကနေကြိုးပြီးတော့ဒုနည်း၎င်းအနာကထိုက်အောင်ရှိနိုင်တယ်နော်အဲ့ဒီသူ့ဘက်ကိုခဏခဏကြိုးနေတဲ့အတန်မြတ်စွာဘုရားအနတ္တလက္ခဏာထုတ်တော်ဆက်အထူးထုတ်တော်နေမှာသင်ကြတာနော်ညွှန်ကြတာဒီအတိုင်းဟောအတိတ်ကနေကြိုးပြီးတော့အနာကဒီလို့တက်ပေါက်တော့အောင်ရှိတယ်ဣဒ္ဓတဗိဒ္ဓနော်နန္ဒဝေဒနာတတ်ကိုလည်းဆုံးကုန်ပြီးတော့ဒီခါကျတော့ဝိသိစိတ်အစင်မှာဝိသိအမျိုးသားမခွဲတော့ပဲနော်ဖြစ်ခဲ့တဲ့ဝိသိအတိုင်းနဲ့နော်ဝေမနာအကြည့်ကိုသိသက်ပြီးဒုမနာအကြည့်ရဲ့ရှားမှာဖြစ်ပေါ်တဲ့ဝိသိစိတ်တွေကဝေဒနာကိုဥသာပေးပြီးတော့ဘဝမှာပန်နေတဲ့ဝေဒနာလေးချင်းအစွတ်သိပြီးတော့အခုလုံးဟောအနာကပေါက်ပြီးတဲ့ဟောဒုဝေဒနာတို့ရဲ့ဖြစ်ဖြစ်ဖြစ်တာကိုကြည့်ပြီးအနိစ္စလို့သင်္ခေစုပြီးဖြစ်ဖြစ်ဖြစ်ဖြစ်အနိစ္စခံတဲ့ဒီဘက်ကိုဉာဏ်နဲ့မြောင်းကြည့်ပြီးဒုက္ခလို့သင်္ခေစုပြရမပြည့်စုံတဲ့အခြေခဲအခိုင်အမာနှစ်သာရအဖြစ်ဒီလိုတဲ့အတ္တမရှိတဲ့သဘောတူကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့အနတ္တလို့သိနေစုပြ။အဲဒီတော့အနိစ္စတည်းလဲရှိနေဒုက္ခတည်းလဲရှိနေအနတ္တတည်းလဲရှိနေဒီဝေဒနာမှလည်းရှိပါခဲ့နော်။အလားတူပဲတင်ညာသင်္ခါရဝိညာဉ်ကိုနည်းလည်းကောင်းမယ်။ ရှင်ညာတက်တဲ့ကိုသုံးဖို့ပြီးအနာဂတ်အတိပေါ့အတိတ်ကနေအနာဂတ်အတိပေါ့ဆိုအောင်သူကသင်္ခါရတက်တဲ့ကိုလည်းသုံးဖို့ပြီးတော့အတိတ်ကနေအနာဂတ်အတိပေါ့အောင်သူကအတိတ်ဝိညာဉ်တက်တဲ့ကိုလည်းအတိတ်ကနေသုံးဖို့ပြီးတော့အနာဂတ်အတိပေါ့အောင်သူကအစ္ဆဒ္ဓမှာရှိလို့ဗိဒ္ဓမှာလည်းသုံးလကောင်းကိုသူကအဲ့ဒီလိုအစ္ဆဒ္ဓဗိဒ္ဓနှစ်ဌာနတို့၌ငါဘုံပုံပြီးပြုတ်ခဲ့မယ်ဆိုလို့ဆိုအဲ့ဒီချုပ်သွားတဲ့သုံးဖို့ပြီးရှိတဲ့အပိုင်းထဲမှာတခါတလေအကုသိုလ်ဝိသိစိတ်စိတ်တွေကိုလည်းရှင်းရတာဖြစ်မှာဒီပါတယံကုသိုလ်စိတ်စိတ်တွေကိုလည်းရှင်းရတာဖြစ်မှာအဲ့ဒီလိုကုသိုလ်ကအကုသိုလ်ကညှောနှောပြီးသုံးဖို့ပြီးရှိနိုင်မယ်ဆိုလို့ရှိရင်တော့ဥစ္စေနအကောင်းအဆုမကောင်းအဆုအားလုံးကသုံးဖို့ရှိနိုင်တဲ့ရောက်ပြီးပုဂ္ဂိုလ်အိဋ္ဌာယောအိဋ္ဌာယောတဲ့ကအာယုဝိဖြစ်ပေါ်နေတဲ့အကောင်းအဆုမကောင်းအဆုအားလုံးကသုံးဖို့ရှိနိုင်တဲ့ရောက်ပြီးပုဂ္ဂိုလ်အဖို့ဟောရာဒီကသူ့မှာခေါ်တဲ့ယုတ်တရားတွေနန္တရားတွေကိုရောသီလပရိနိဗ္ဗာန်ခေါ်တဲ့ယုတ်ညာနဲ့ယုတ်တရားတွေမုံညာယုတ်ညာနဲ့ယုတ်တရားနန္တရားတွေကိုရောမုံညာနဲ့ယုတ်တရားနန္တရားတွေဆိုဝိရဏိကခေါ်တဲ့အသိဉာဏ်နဲ့နီးတဲ့ယုတ်တရားနန္တရားအသိဉာဏ်နဲ့ဝေးနေတဲ့ယုတ်တရားနန္တရားတွေဆိုအလုံးအကျိုးဝင်သွားပါတယ်အဲ့ဒီအကျိုးဝင်လာပုံမှာမကျေနပ်တဲ့လို့ဆက်ပြီးဆွဲသူ့ကျင်နေတဲ့ရှင်လေဒီတန်ဆွဲသူ့လို့ကသူ့ဝင်သွားနော်အဲ့ဒီလိုသုံးဖို့ပြီးအနန္တဘာနိနဲ့ရှုလိုက်လို့တော်တော်ကြီးပြင်းနေလာပြီဆိုလို့ရှိရင်တော့ငါ့ဆောင်ဘုရားဟောထားတဲ့အတိုင်းအဲ့ဒီမှာအတုပဘာဝနာလေးဝင်လာပါတော့နော်အတုပဘာဝိတ္တဘာရကတဘာနာယအတုပဘာဝနာကိုပွားပြရမယ်ရာဂတိတ်ချင်အတွဲဆိုပြီးတော့ဟိုမေဂိယတုတ်တန်စတဲ့သူတို့တုတ်တန်ဒီမှာကြားရှိထင်ကြတာဉာဏ်ရတာတော့သမထဘိုင်းအတုပဘာဝနာရှုဖို့ပုံလို့သမထဘိုင်းလို့ပြောခဲ့ပြီးဖြစ်နော်ခုဒီအပိုင်းမှာကတော့ဝိပဿနာဘာဝနာရှုဖို့ပုံအတုပဘာဝနာရှုဖို့ပုံကိုပြောရမယ်အပိုင်းဖြစ်ပါတယ်ပြီးတော့သမထဘိုင်းမှာကတော့ခဏကအမျိုးသမီးဖြစ်ခဲ့ရင်အမျိုးသမီးအလောင်းအမျိုးသားဖြစ်ခဲ့ရင်လည်းအမျိုးသားအလောင်းတခုအာယုံပေါ်နဲ့ဇံပေါက်ပြီးတဲ့အောင်ဆိုင်ရှိရခုဝိပဿနာဘိုင်းကတော့ဒီပုံစံမျိုးမဟုတ်တော့အာဒီနဝနုပဿနာဆိုတဲ့ဉာဏ်ကိုရအောင်ရှုတဲ့အပိုင်းမျိုးမဟုတ်ဘူးမိမိခန္ဓာအိမ်ဒုက္ခခန္ဓာအိမ်စတဲ့ခန္ဓာအိမ်မှာသိနေတဲ့အပြစ်အနာအစာတွေကိုမြင်အောင်ရှုတဲ့အပိုင်းအဲ့ဒီလိုအပြစ်အနာအစာကိုရှုတဲ့အပိုင်းကိုတော့အာဒီနဝနုပါဒနာလို့ခေါ်ပါတယ်။အဲ့ဒီအာဒီနဝနုပါဒနာဘိုင်းကတော့အမျိုးသမီးအလောင်းကောင်းမဲ့ဖြစ်ဖြစ်အမျိုးသားအလောင်းကောင်းမဲ့ဖြစ်ဖြစ်အမျိုးသမီးရောက်ပြီမဲ့ဖြစ်ဖြစ်အမျိုးသားရောက်ပြီမဲ့ဖြစ်ဖြစ်ဒီအလောင်းကောင်းမဲ့ဆိုရှိလို့ရတယ်နော်။သုံးကတော့တိရိမာရဲ့အလောင်းကိုစံထားပြီးတော့မြတ်စွာဘုရားကငါယောက်ျားပရိသတ်ညီမလေးပရိသတ်ဒီယောက်ျားပရိသတ်လူမင်းမပရိသတ်ပရိသတ်၄ပါးလုံးဆိုတဲ့အတုပဘာဝနာရှိခဲ့ဖို့ဆရာရှင်ဟောထားတယ်သုတ်တန်ရင်ရှိပါတယ်နော်ဝိဇ္ဇာသုတ်တန်လို့လည်းခေါ်တယ်ကာယဝိသိဉ္ဇနိကသုတ်တန်လို့လည်းခေါ်ပါတယ်နော်အဲ့ဒီလိုသုတ်တန်ကြီးထုံးနေရှိနေတဲ့အဲ့ဒီသုတ်တန်တို့ရဲ့အပြည့်အစုံကတော့ဘယ်လိုသွားရလဲလို့ပြီးတော့ဇံရောက်အောင်ပြင့်နေပြင့်စင်မဟုတ်တဲ့အဲ့ဒီအပြစ်ကိုမြင်အောင်ကျူတဲ့ပြင့်စင်ဖြင်းဖြင်းကြောင့်သူကယထာဧတံတထာဣတံယထာဣတံတထာဧတံသတ္တိဖြင့်သစ္စာတကလည်းဝိဒ္ဓတိရှိစေရ။ဒီတော့ရှုမဲ့ဆိုလို့ရင်ယောဂီပုဂ္ဂိုလ်ကကိုယ်တော်သစ္စာတဖြင့်ခန္ဓာနာတို့၌ယုံနာနှစ်ပါးဤနဲ့ပဲဖြစ်စေခန္ဓာငါးပါးဤနဲ့ပဲဖြစ်စေမိမိတို့တခြားသွတ်နိုင်လို့ရှိရင်အာရဏဏိဂဏိတို့လည်းဖြစ်စေကုန်နော်။သစ္စာတဖြင့်ခန္ဓာနာအတိတ်ကပြုစုကံကာလသုံးပါးအတွင်း၌ယုတ်တိနာနေကောအနိစ္စဒုက္ခအနတ္တလက္ခဏာယသုံးသင်တဲ့သူနည်းဝိပဿနာရှုနိုင်တဲ့ယောဂီပုဂ္ဂိုလ်သည်အဘိဓမ္မာဘာဝနာသိဉာဏ်တော့ပဲဆိုလို့ရှိရင်မိမိမြင်မှုတဲ့အလောင်းကောင်တစ်ခုဉာဏ်ချဆက်တော့ပဲအကောင်းဆုံးအလောင်းကောင်တစ်ခုကိုဖမ်းပြီးတော့လင်းအောင်နဲ့ထိုးဆက်လိုက်ဆိုရင်ကမှလင်းအောင်ကြီးသာရှိနေတာနော်ဆိုလင်းအောင်ကြီးနဲ့ထိုးဆက်လိုက်တဲ့အချိန်ကမှဒီအလောင်းကောင်ပေါ်လာတယ်အဲဒီမြင်မှုတဲ့အလောင်းမရှိတဲ့ယောဂီဖြစ်ခဲ့မယ်ဆိုလို့ရှိရင်အဲဒီအချိန်ကမှအလောင်းကောင်တစ်ခုကိုသွားကြည့်လို့ဆိုလိမ့်မယ်နော်အဲဒီအလောင်းကောင်တစ်ခုသွားကြည့်လို့မှလူအလောင်းကောင်မထုတ်ဆိုင်နဲ့ဒီအချိန်ကမှတော့ဖွင့်တဲ့ကောင်ပုံစံဆိုတော့မြင်မှုတဲ့ပုံစံဖွင့်တဲ့ကောင်ပုံစံအလောင်းကောင်လည်းရှိကြတာနော်ဘယ်လိုအလောင်းကောင်ပုံစံဖြစ်ဖြစ်ဒီအလောင်းကောင်ပုံစံအနည်းအောင်ကြီးဖြင့်ထိုးတဲ့တဲ့အချိန်ဆောင်မှာထိုးအလောင်းကောင်ရဲ့ရေချာဆက်ဆုပ်ကအကောင်းဆုံးအနေအထားကိုအာရုံပြုပြီးတော့အဲ့ဒီမှာအတုပလို့ပြောပြုပြီးတော့အောင်မြင်ပြီးတော့အတုပအရှင်ရထင်လာပြီးဆိုလို့ရှိရင်ကြာကြာမပြေဘဲမိမိလည်းသူ့လိုပဲအတုပပြရမယ်လို့ညာနဲ့ကတ်ဆောင်ပြီးပြလိုက်မိမိနဲ့အသေးစီးပုံပေါ်နေတဲ့အတုပသဘောသိုးကမှသိချင်းဘောလုံးကြီးခေါ်တာမပေါ်လာတဲ့ဗိဒ္ဓအလောင်းကောင်ကိုပြန်ပြီးဆက်ဆက်တက်ပြီးပြကျုပ်ဒီအစ္စဒ္ဒကိုတစ်ခါပြန်ညနေကတ်ဆောင်ပြီးကြည့်လိုက်။အဲဒီလိုဆက်ဆက်တက်ကခေါတုခေါကကြည့်လိုက်တဲ့အချိန်ခါမှာမိမိရဲ့အတုပသဘောပေါ်လာပြီးချိန်နဲ့မိမိရဲ့ဒေဇီပုပ်ပွားနေတဲ့ဒီအလောင်းကောင်ရဲ့အတုပအချိန်ဟာကိုအာယုံယူပြီးတော့အတုပလို့ပြုနေတယ်။အဲဒီလိုရှိလိုက်တဲ့အချိန်ခါမှာအစ္စဒ္ဒတလည်းပြိဋ္ဌာတလည်းဆက်ဆက်တက်ကထူးလိုက်ရင်တော့ယောဂီပုဂ္ဂိုလ်ကဒီအချိန်ခါမှာဘယ်နဲ့ကအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးသပ်နေပြီးရှုပ်ပါသုံးသပ်နေတဲ့လုံငန်းရက်တွေကညံထက်လာပြီးဖြစ်တဲ့အတွက်မကြမ်းရင်အတွက်မှကလပ်အဖုံကြီးတွေဖြစ်သွားတတ်ပါနော်မဖြစ်ခဲ့ရင်လည်းအဲ့ဒီအလောင်းကိုဖမ်းပြီးတရိပ္ပတ္တဆိုင်ယုတ်ကလပ်အဖုံကြီးလောလောလေးဖြစ်သွားကလပ်အဖုံကြီးဖြစ်ပြီဆိုတော့ဒီကလပ်အဖုံကြီးကိုချက်ခွဲ တမောက်တဘုံမှာမကြည့်ဘူးဇေဘုံရအဖြစ်နော်မကြည့်ဘူးဓာတ်ခွဲလိုက်တယ်ဆိုလို့ရှိရင်တမောက်တဘုံမှာပထဝီအာဘောဒီသောဝါရောအစင်းဏညတဩဇာသူတခေါတရားဖြစ်ဖြစ်အဲဒီရှင်ရောတော့ရုပ်တည်းပြုတ်တုခေါ်တဲ့ဒီသောတက်ပိကဆင်းရဲဆင်းရဲဖြစ်ပေါ်နေတာကိုသုံးဒီပုဂ္ဂိုလ်ကနည်းနည်းမြင်ပြရတယ်ဒီမိနေခင်ကကြတော့မှအဲ့ဒီရှင်မျိုးသောရုပ်တည်းရဲ့ဖြစ်ပြီးတဲ့ထာကိုကြည့်ပြီးအိဋ္ဌနဲ့ဒုညင်းရှိရမယ်။ရှင်းရှင်းပြချင်းနဲ့အိဋ္ဌဆံရတဲ့တခေါ်ဒီကိုညာနဲ့မြောင်းကြည့်ပြီးဒုက္ခလို့ဒုညင်းရှိရမယ်။မပြည့်စုံတဲ့အခြေခံအတိုင်းမှနှစ်တာရာအဖြစ်ပြီးနေတဲ့အတ္တမရှိတဲ့တခေါ်ဒီကိုညာနဲ့မြောင်းကြည့်ပြီးတော့နှစ်တာလို့ဒုညင်းရှိစေရ။အဲ့ဒီလိုသတ္တတလဘိညာတလဒုညင်းရှိလိုက်ပြီးတဲ့အခါမှာအတုပဘာဝနာရှိတဲ့လုံငန်းပြီးပလားလို့ပြီးတော့ဒီတော့ဒီနေရာမှာရေပုံရလို့ခဏကပြောခဲ့တဲ့အခါလေးကိုနည်းနည်းရှင်းဖို့လိုတယ်။မိမိမင်းကြီးနဲ့အလောင်းကောင်းပဲရှိဘူး။သူတို့ဘာတည်ပြီးတဲ့အလောင်းကောင်းပဲရှိဘူး။ဥပိ္ပဇယုတ်ကြည်တဲ့ဆရာကစာပြီးမှအတိအကျပြော။သို့သော်တခါတည်းရောင်းကြီးပုဂ္ဂိုလ်တွေကိုလက်တွေ့အစုပါဖိုင်းလိုက်တဲ့အခါမှာဒီကရောင်းကြီးပုဂ္ဂိုလ်တွေကဒီအလောင်းကောင်းကိုတိုက်လိုက်လို့ရှိရင်တချို့တချို့အဲ့ဒီမှာအတိတ်ကလေးတွေသာမဏေယုတ်ကြည်ဆက်သွားသူ။ဘာဖြစ်လို့တွေ့ရသလဲ။အကြောင်းရှိနော်။အဲ့ဒီအလောင်းကောင်းဟောကဘုလောင်ကြီးကြည့်နေတယ်ဒီဘုလောင်ကြီးကအသက်ရှင်ဆက်ဖြစ်နေတဲ့ကလေးတွေဆိုရင်ဒီအလောင်းကောင်ကြီးကိုခေါင်းပြီးတဏိဘာဆက်နေတဲ့ရှင်တော်မအမှုန်ဖြစ်သွားရင်ဘုလောင်ကြီးလည်းရောက်ပြီးအလုံးအမှုန်ဖြစ်သွားတယ်အဲဒီဘုလောင်ကြီးရဲ့မလီသေးတဲ့ဘုလောင်ဖြစ်တယ်လို့ရှိရင်အဲဒီဘုလောင်ကြီးတဏ္ဍာမအနည်းဆုံးကရအစီတက်ရှိတယ်အဲဒါတက္ကလကလည်းရှိနေတယ်အနည်းဆုံးပုံမှန်တော့နော်အဲဒီလိုအစီတက်ကလေးတွေကိုတစ်ခါတည်းရောက်ပြီးပို့ဆိုသွားတွေ့တယ်နဲ့တွေ့တတ်ပါတယ်ဒါကြောင့်အဲဒီအလောင်းကောင်ကအလောင်းကောင်ကတမသာရုပ်တူရှိနေလို့ပြောလို့ရတယ်မဟုတ်ဘူးအလောင်းကောင်ကဖြစ်ပေါ်ပြီးဖြစ်ပေါ်နေတဲ့ပိုးလောင်တွေမှာအသက်ရှင်ဆဲဖြစ်နေခဲ့ရင်ဆိုပိုးလောင်တွေကတမသာရုပ်တွေကြည့်တယ်တော့ရှိနေသေးတယ်အဲ့ဒါကြောင့်ဒီအစီအစဲတွေကိုသွားတွေ့ချင်းဖြစ်တယ်လို့ပြောဖို့နော်ပြောနေရင်လည်းအဲ့ဒီပိုးလောင်တွေကအလုံးပြောပြီးတော့ဓာတ်ဖက်ပြီးပိုးလောင်တွေတဏ္ဍာမလေးပြီးတဲ့အစီအစဲဘောင်ကြီးတဲ့ရုပ်ပြတွေကိုအလုံးဓာတ်ဖက်ပြီးတော့ပရမတ်နယ်မြေတို့ဆိုင်တဲ့ဆောင်တော့အနိစ္စတုခာနဲ့တည်းနဲ့လုံးတည်းပြီးပြန်ရှိဆုံးတာနော်ဒါကတော့ဒီအတုပအစီအစဲတွေအဲ့ဒီတရားဥပဘာဝနာစုပန်းပြီးတော့တော်တော်လေးအားရနေတဲ့ယောဂီပုဂ္ဂိုလ်တို့ကနောက်တစ်ဆင့်ကျက်စီတာလုပ်ရမယ်။ရှင်အတုပကိုရောက်မှုပါ။ရှင်အတုပနဲ့ဗတ်တယ်လို့စုပန်းပုံဤသနစ်တွေကိုလည်းဒီဝိဇ္ဇာသုတ်တံမှာလည်းမဖြတ်ချင်သင်ကြားထားပါနော်။ဘိနဗိနုပမသုတ်တံစတဲ့ထိုထိုသုတ်တံဒီမှာလည်းမြတ်စွာဘုရားသင်ကြားထားပါ။အဲ့တော့ရှင်အတုပမှာကဘုရားတော်ဟောမေဒီယဟောဦးဇနောအင်္ဂုတ္တပါဠိတော်ဧကတတကအဓိပ္ပာယ်ဟာသုံးတန်တခုလာရှိပါတယ်ဧကတတကအဓိပ္ပာယ်မှာဂိရိဗာဏ္ဍသုတ်တန်ဆိုပြီးသုတ်တန်တခုလာရှိပါတယ်သုတ်ပြီးမာဏ္ဍသုတ်တန်မှာလည်းမြတ်စွာဘုရားက32ခုထာတာတွေပြုပွားလုပ်တဲ့အတုံးကြီးဆိုအတုပဘာဝနာအဖြစ်နဲ့ဖဲသွင်းပြီးဟောတာပါနော်ဒါကြောင့်အဲ့ဒီအတုပကိုရှင်အတုပဆိုပြီးတော့မဝိညာဏကအတုပဆိုပြီးတော့ဝိညာဏသုတ်တန်များမှာသတိတတ်ပေးထားပါဝိညာဉ်တုဒ္ဓမှာကတော့ခန္ဓာကတရားတုပ္ပကုတော့အဝိညာဉ်ကအတုပ္ပရှင်အတုပ္ပကုတော့သဝိညာဉ်ကအတုပ္ပဆိုပြီးပြုလို့ပြင်ကြတာအဲသဝိညာဉ်ကအတုပ္ပကတော့မိမိတဏ္ဍာမှာရှိတဲ့32ခေါထာတာတွေမြင်ကြဆက်ဆုံးဆိုတော့အပြင်ဗိဒ္ဓတဏ္ဍာမှာတည်ရှိနေတဲ့သက်ရှိကရဝါရီတဏ္ဍာမှာတည်ရှိနေတဲ့32ခေါထာတာတွေမြင်ကြဆက်ဆုံးဆိုတော့ညာနဲ့မြင်အောင်ကြည့်သို့32ခေါထာတာတို့ရဲ့မြင်ကြဆက်ဆုံးဆိုတော့အာယုံရဲ့အတုပ္ပလို့ပြုရမယ်လုပ်ငန်းဖြစ်တာနော်ဒီကဒီအပိုင်းမှာယောဂီပုဂ္ဂိုလ်ကဟောယောဂပိုင်းသိသိကျင်အခါတည်းကသုံးသက်နှစ်ပတ်တာတည်းကိုပုဂ္ဂိုလ်ဒီအောင်ချူထတ်တတ်တဲ့ယောဂီရှိနေခြင်းကြောင့်၄ယောက်ညီဆောင်အပြင်အစ္စဒဗိဒနှစ်ဌာနမှာရှိနေတဲ့သုံးသက်နှစ်ပတ်တာကိုဖန်ဆင်းနိုင်မြဲနဲ့တွေ့နေခြင်းဖြစ်ပါတယ်။အဲဒီလိုတွေ့တဲ့အချိန်မှာမိမိတဏ္ဍာမှာရှိတဲ့သုံးသက်နှစ်ပတ်တာသူတို့ပုဂ္ဂန္ဓာမှာတည်ရှိနေတဲ့သုံးသက်နှစ်ပတ်တာတို့ရဲ့အလေးစားဆက်ဆံတဲ့ဘက်ကိုအာရုံယူပြီးတော့အစ္စဒတလည်းဗိဒ္ဓတလည်းအတုပဘာဝနာစုပြီးတော့အဲဒီလိုစုလိုက်တဲ့အချိန်မှာအစ္စဒစုလိုက်ဗိဒ္ဓစုလိုက်ခန္ဓာတ္တစုခဲ့တာဖြစ်တယ်အမှုန်လေးတွေဖြစ်သွားတယ်။ဘာဖြစ်လို့ဖြစ်ရလဲ။ဒီအမှုန်လေးတွေကိုဓာတ်ခွဲပြီးတော့ယုံတဲ့နေကိုသိမ်းပြီးတဲ့လုံလန်းကဒီပိုင်းအဖြစ်ကျတော့လေအဝဝါစွာလေ့ကျင့်ထားပြီးဖြစ်။ဖြစ်နေခြင်းကြောင့်လေ့ကျင့်ထားတဲ့အချိန်အဝါကြောင့်လည်းလည်းကိုယ်ကိုယ်ပဲအမှုန်လေးတွေကဖြစ်ဖြစ်ပြီးသွားတတ်ခြင်းဖြစ်ပါတယ်။သို့သော်ဉာဏ်ကပြည့်ညက်အပေါ်မှာအာယုံတက်ပြီးတော့ပြည့်ညက်ဖြစ်တဲ့32ခုထာတာတို့ရင်းချက်ဆက်တို့အပေါ်မှာသုတိုက်ဆန်းနေရင်လုံလနဲ့မဖြစ်ဘူး။အဲဒီလိုမဖြစ်ခဲ့လို့ကိုကဝိပဿနာတစ်ခါပြန်ပြီးကုကျင်နေသလိုချင်းမလုပ်နဲ့။အဲဒီ32ခုထာတာကိုဖမ်းပြီးဇလိပတ်ဆက်စ ပဲလေအလုပ်အမှုဖြစ်။အမှုဖြစ်သွားပြီဆိုရင်အမှုတွေကို၆ဌာန52ဌာနမှာတက်ခွဲတဲ့ပုံစံအတိုင်းတက်ခွဲပြီးတော့တက်ခွဲပြီးတော့အဲ့ဒီယုံကြည်ရည်ရဲ့ဖြစ်ပြီးဖြစ်တာကိုကြည့်ပြီးဒေသလို့ဒီအချိန်ခါမှာတော့ရှင်အတုကရှိတဲ့အဲ့ဒါကမ္မဇာယောစိရိဇာယောပိရိဇာယောအာရဇာယောအားလုံးရှိနေတာနော်။အဲ့ဒီအတုကဖြစ်နေတဲ့ယုံကြည်ရည်ရဲ့ယုံကြည်ရည်ကိုညာနဲ့ခြံပေါ်ကြည့်ပြီးတော့အနိစ္စဒုက္ခအတ္တလက္ခဏာသုံးတန်ဒီပြီးတစ်လက်ဒီခြံရှိနေတာ။ဒါကရှင်အတုကအမျိုးပဲနော်။နောက်ရှင်အတုကတမျိုးနဲ့ပတ်တယ်လို့သုခိဏဘိနုဘမသုတ်တံရရှင်ကိုရတော်ရင်ခေါ်တယ်။ဒီခန္ဓာအင်းကြီးမိမိခန္ဓာအင်းဒီဘခန္ဓာအင်းစက်ကြည့်လိုက်ရင်ပိုးတော့အမျိုးမျိုးတော့ပြည့်နေပြီလား။ပြည့်နေပြီ။ပြည့်နေတဲ့အခါကျတော့ဒီပိုးတော့ဒီကဒီခန္ဓာအင်းကြီးထဲမှာဖြာလို့ကြ။ဒီခန္ဓာအင်းကြီးထဲမှာပဲအင်းတော်ပြည့်ကြတယ်တာမှုကြ။ဒီခန္ဓာအင်းကြီးထဲမှာပဲရှင်ကြီးဆုံးကြတယ်ရှင်ကြီးဆုံးကြ။ဒီခန္ဓာအင်းကြီးတွေမှာပဲသိရင်အတုပဆက်ကြတယ်။ဘိုးတော်ဒီခန္ဓာအင်းကြီးတွေမှာတည်တည်ကြည်ရှိတော့အပြင်ကိုဆန်းပြီးတော့အတုပဆက်သွားတော့ခဏယောင်ရင်းတွေ့ဘူး။ဟင်ခဏခံတွေ့ဘူး။မတွေ့ဘူးပါဘူး။ဒါကြောင့်ဒီလိုဒီခန္ဓာအင်းကြီးဒီခန္ဓာအင်းတို့ဘခန္ဓာအင်းအကုန်လုံးနေပါလေ။ဘိုးတော်တို့ရဲ့အင်းတော်များသားမရအင်းကြီးလည်းဟုတ်တယ်။ဒီကြီးဆုံးရအင်းလည်းဟုတ်တယ်။ရှင်ငယ်ဆုံးရအင်းလည်းဟုတ်တယ်။ဒါလို့ချင်းအတုပဆက်ရသုတ္တံဒီငယ်ကြီးလည်းပုံလား။ဟုတ်ပြီလေ။အဲ့ဒီလိုအင်းကြီးတက်ခုပါဈေးကျက်ဆုံးကမကောင်းဘူးလားကောင်းတယ်အဲ့ဒီလိုဘိုးတော်တို့ဖြင့်ပြည့်နေပြီဘိုးတော်တို့ရဲ့အင်းတော်ရတင်းတော်ပြီကသာမုယာကြီးကြီးဆိုရာကျင်ငယ်ဆိုရာသုံးတန်တင်းတင်းကြီးဖြစ်နေပုံကိုညနဲ့မင်းအောင်ကြည့်ပြီးတော့လေဒီခန္ဓာအင်းကြီးမိမိခန္ဓာအင်းဘဝခန္ဓာအင်းတို့ရဲ့ဈေးကျက်ဆုံးကမကောင်းဘူးလားအာယံကြီးရဲ့အတုပါအတုပါလို့လည်းဖြစ်နေတယ်